to the Voice of America in Burmese.
Mingla ba khmyar. View American Tan ye 2020 pye ne February la 8 ye snin ne mne kin season rwe go American Pidon su Washington DC myo ro ga ni light meter 32 40 48 tu ga ni dai yai phan yu na sin nai lo. View website burmese.viewnews.com ne Facebook seminar View Burmese News ga ba dai yai thau len pye ni ba bi. ဒီနေ့မနက်ခင်းအစီအစဉ်မှုအဖြစ်ကျွန်တော်ရဲမထွန်းကတာဝန်ယူတင်ဆက်ပေးသွားပါမယ်
။မင်္ဂလာမနက်ခင်းပါခင်ဗျာ။ကျွန်တော်ကတော့ဇောင်းဝိုင်းပါ။ဒီမနက်မှာထူးခြားတဲ့သတင်းတွေကတော့ကိုရိုနာဗိုင်းရပ်စ်တိုက်ဖျက်ရေးအတွက်အမေရိကန်ကဒေါ်လာတန်100ကူညီမယ်လို့ပြောပါတယ်။ကိုရိုနာဗိုင်းရပ်စ်ကြောင့်သေဆုံးသူအရေအတွက်ဟာ900ကျော်သွားပါပြီ။ကိုရိုနာဗိုင်းရပ်စ်ကြောင့်နှာခေါင်းစီးနဲ့လက်အိတ်ရှားပါမှုတွေရင်ဆိုင်နေရကြောင်း WHO ကပြောပါတယ်။ဒီလိုထူးခြားတဲ့သတင်းတွေကိုတော့ကိုအောင်လင်းဦးနဲ့အတူတင်ပြပေးသွားမှာပါခင်ဗျာ။
ဒီလိုထိတဲ့ရသတင်းတွေပြီးနားဆင်ရမယ့်သတင်းတာတစ်ခုမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုထိန်းချုပ်ဖို့တရုတ်နိုင်ငံအတွင်းခီးသွွာလာပိတ်ထားတာကြောင့်တရုတ်မြန်မာကုန်သွယ်မှုတွေပါထိခိုက်မှုတွေရှိနေတဲ့အကြောင်းအခုလိုကြားရပါမယ်
။မြူဇယ်မှာရှိတဲ့ပွဲဝင်တွေကတဆင့်သွားတာ။ပွဲဝင်တွေကလည်းဒီပြဿနာရှိတဲ့တက်မလာကြတဲ့ဈေးလည်းတော်တော်လေးကျသွားပြီးဝယ်သူမရှိရောင်းသူမရှိအနေအထားဖြစ်နေတယ်ဆိုတော့ဘလူးမတက်ရဲကြတော့
ထိနာနေတဲ့မြန်မာနိုင်ငံကစိုက်ပျိုးရေးလုပ်ငန်းချက်တွေပြောသွားတာပါအပြည့်စုံကိုမကြခင်နားဆင်ရပါမယ်ဒါအပြင်မြန်မာနိုင်ငံက2020ရွေးကောက်ပွဲမှာစစ်တပ်မဲယုံတွေကိုတပ်ပြင်ပမှသာထားရှိမဲ့တဲ့ရွေးကောက်ပွဲရှိနေတဲ့မြန်မာနိုင်ငံရဲ့နိုင်ငံသားချင်းညီမျှနံမှုအလားအလာအကြောင်းဆက်သွယ်မေးမြန်းချက်အပြင်ကမ္ဘာမီဒီယာတွေကမြန်မာပြည်ကိုလည်းနားဆင်ရပါမယ်ဒုတိယပိုင်းမှာတော့အပတ်စဉ်မြို့သမီးကဏ္ဍသုတ္တဆုံလင်အမေရိကန်တခွင်အစီအစဉ်နဲ့သိပ္ပံနဲ့နှီးပညာအစီအစဉ်ကိုတင်ဆက်ပေးပါမယ်ဒီသတင်းတော်တွေမတိုင်ခင်တော့စနေနေ့မနေ့ထိတ်တဲရောက်နေတဲ့သတင်းတွေကိုကိုစော်ဝင်းလိုင်းနဲ့ကိုအောင်လွင်ဦးတို့ကကြီးညာပေးပါမယ်ခင်ဗျာ
ကျောင်းနိုင်ငံအပါအဝင်ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရတဲ့နိုင်ငံတွေကိုအမေရိကန်ပြည်ထောင်စုကဒေါ်လာတန်100အထိအကူအညီပေးဖို့အစဉ်သင့်ရှိကြောင်းအမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပေယိုကပြောကြားလိုက်ပါတယ်။အဲ့ဒီငွေပမာဏအပြင်ပုဂ္ဂလိကအမေရိကန်တွေကလူတန်းကြတဲ့တန်ပေါင်းများစွာသောဒေါ်လာတွေကိုကြီးကြီးအဖြစ်ဒီဗိုင်းရပ်စ်ပိုးကူးစက်ပြန့်နှံ့မှုကိုအမေရိကန်ကဥဆောင်တုံ့ပြန်နေတယ်ဆိုတာကိုပြသလိုက်ခြင်းဖြစ်ကြောင်းဝန်ကြီးပွန်ပေယိုရဲ့ကြေညာချက်မှာဖော်ပြထားပါတယ်။အမေရိကန်ကဒေါ်လာတန်100အကူအညီပေးမဲ့အစီအစဉ်ကိုတော့လက်ထောက်နိုင်ငံသားရဲ့ဝန်ကြီးစတီဖန်ဘေဂန်ကအမေရိကန်ကျန်းမာရေးနဲ့လူမှုဝန်ထမ်းဝန်ကြီးဌာနမှာတောက်ချနေကအခုလိုကြေညာလိုက်ပါတယ
်။ Today, in the direction of the Secretary of State, I am pleased to announce that the United States government is prepared to spend up to $100 million
နိုင်ငံရေးဝန်ကြီးရဲ့ညွှန်ကြားချက်နဲ့အညီတရုတ်အပါအဝင် Novel Coronavirus ကူးစက်နေတဲ့အခြားနိုင်ငံတွေမှာဒီ virus ပိုထိန်းချုပ်ရေးဆောင်ရွက်မှုတွေအတွက်အမေရိကန်အစိုးရကဒေါ်လာတန်100အထိအကူအညီပေးသွားမယ်အကြောင်းကြေညာအပ်ပါတယ
်အမေရိကန်ကအခုပေးမယ့်အလူငွေတွေကိုလက်ရှိရှင်းနေပြည်သားရမုံငွေတွေကဒိုက်ရိုက်ဒါမှမဟုတ်နိုင်ငံတကာအဖွဲ့အစည်းတွေကတဆင့်ပေးသွားမယ်လို့ဆိုပါတယ်ဒီတော်တွင်တရုတ်နိုင်ငံအတွင်းမှာကိုရိုနာဗိုင်းရပ်စ်တိုက်ဖျက်ရေးသမ္မတရှီချင်းဖင်ရဲ့လှုပ်ဆောင်မှုတွေကိုသမ္မတဒေါ်နယ်ထရမ့်ကချီးကျူးပြောကြားလိုက်ပါတယ်ဒီ virus ရဲ့အန္တရာယ်အကြောင်းစတင်ထုတ်ဖော်ပြောဆိုခဲ့ပြီးလက်ရှိမှာကွယ်လွန်သွားပြီဖြစ်တဲ့တရုတ်ဆရာဝန်ဟိုအစိုးရကပြုမှုဆက်ဆံမှုနဲ့ပတ်သက်လို့တမရရှိကိုပြည်တွင်းမှာဝေဖန်မှုတွေထွက်ပေါ်နေခြင်းမှာပဲတမရထရန်ကချီးကျူးပြောကြားလိုက်တာပါတမရရှိအနေနဲ့ဒီဗိုင်းရပ်စ်ပိုးတက်ဖြစ်ရေးအစီအစဉ်တွေကိုအောင်မြင်စွာလှုပ်ဆောင်နိုင်လိမ့်မယ်လို့သူယုံကြည်ကြောင်းတမရရှိနဲ့တောက်ကြနေကတယ်လီဖုန်းနဲ့စကားပြောပြီးမှတမရထရန်ကတွစ်တာလူမှုကိုယ်ရေးကနေရေးသားခဲ့ပါတယ်
တရုတ်နိုင်ငံဝူဟန်မြို့ကဆေးရုံတစ်ခုထဲမှာဇန်နဝါရီလအတွင်းလူနာရီထံကနေကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ခံရသူဆေးဝင်နဲ့40ထိရှိတဲ့အကြောင်းလေ့လာချက်တစ်ခုကတွေ့ရှိပါတယ်။ခွန်ဆေးခန်းကိုပို့ခဲ့ရတဲ့လူနာတစ်ယောက်ကနေကျန်းမာရေးဝန်ထမ်း10ယောက်လောက်ထိကူးစက်ခဲ့တယ်လို့ယူဆထားတဲ့အကြောင်းလဲဝူဟန်တက်ကသူဂျောင်နန်းဆေးရုံကဆရာဝန်တွေရေးသားပြုစုပြီးအမေရိကန်ဆေးပညာသင်ရဲ့ Channel မှာဖော်ပြတဲ့လေ့လာချက်ထဲမှာဖော်ပြထားတာပါ။တခြားအကြောင်းတွေမျိုးမျိုးနဲ့ဆေးရုံရောက်လာတဲ့လူနာ18ယောက်ကလည်းကိုရိုနာဗိုင်းရပ်စ်ကူးစက်ခံရတယ်လို့ပြောပါတယ်။ဇန်နဝါရီလ10ရက်နေ့ကနေ28ရက်နေ့အတွင်းစုစုပေါင်းလူနာ138ယောက်ဗိုင်းရပ်စ်ပိုးကူးစက်ခံရပြီးဆေးရုံကတဆင့်ကူးစက်မှုဟာလူနာစုစုပေါင်းရဲ့41ရာခိုင်နှုန်းရှိတယ်လို့လည်းဆိုပါတယ်။တွေ့ရှိချက်အရဗိုင်းရပ်စ်ပိုးကူးစက်သူ40နဲ့31ယောက်ဟာအထွေထွေရောဂါကုဌာနမှာတာဝန်ကျသူတွေဖြစ်ပြီး9ယောက်ကတော့အရေးပေါ်ဌာနနဲ့2ယောက်ကတော့အတွေ့လူနာဆောင်မှာတာဝန်ကျသူတွေဖြစ်တယ်လို့လည်းဖော်ပြထားပါတယ်။ကိုရိုနာဗိုင်းရပ်စ်အနေနဲ့ကြိုတင်သတိပေးဖို့ကြိုးပမ်းခဲ့တဲ့ဆရာဝန်တူကသူကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုကြောင့်သေဆုံးသွားကြောင်းသတင်းထွက်လာပြီးနိုင်ပိုင်းချံမှာပဲသူရည်သနာစာတမ်းထွက်ပေါ်လာတာပါ။ကွယ်လွန်သူမျက်စိဆရာဝန်ဒေါက်တာလီဝမ်လျန်ဟာကိုရိုနာဗိုင်းရပ်စ်အသေးအကြောင်းဒီဇင်ဘာလ30ရက်နေ့ကဝူဟန်မြို့မှာလုပ်ပေါ်ကမ်ပိန်းတွေကိုသတင်းစကားမျှဝေခဲ့ပြီးနောက်မှာပဲသူအပါအဝင်လူတချို့ကိုရဲတပ်ဖွဲ့ကခေါ်ယူသတိပေးတာခံခဲ့ရသူဖြစ်ပါတယ်။ဒီချိန်ထဲမှာပဲကိုရိုနာဗိုင်းရပ်စ်ကူးစက်မှုကြောင့်ဟူပေပြည်နယ်မှာတည်ဆုံသူ81ယောက်ထပ်တိုးလာရာက စုစုပေါင်းသေဆုံးသူ919ယောက်ထိရှိသွားပြီဖြစ်ကြောင်းပြည်내ကျန်းမာရေးကော်မရှင်ကစနေနေ့မှာသတင်းထုတ်ပြန်ထားပါတယ်
ကျောင်းနိုင်ငံမှာဖြစ်နေတဲ့ကိုရိုနာဗိုင်းရပ်စ်ကြောင့်နှာခေါင်းစည်းနဲ့လက်အိတ်တွေရှားပါးမှုနဲ့ရင်ဆိုင်နေရပြီးဈေးနှုန်းတွေလည်းတက်သွားတဲ့အတွက်ကမ္ဘာစည်းကွက်ကိုရိုက်ခတ်မှုတွေရှိလာနေကြောင်း WHO ကမ္ဘာကျန်းမာရေးအဖွဲ့ကြီးကပြောပါရယ်နှာခေါင်းစည်းနဲ့လက်အိတ်ဝယ်ယူမှုနှုန်းဟာတရားရခိုင်နှုန်းတိမြင့်တက်လာတယ်လို့ဆိုပါရယ်ကျန်းမာရေးဝန်ထမ်းမဟုတ်သူတွေကသူတို့တူးချင်းအတွက်ဝယ်နေကြတာကြောင့်အခြေအနေတွေပိုဆိုးလာနေကြောင်း WHO အကြီးအကဲ Tedros Adhanom Ghebreyesus ကပြောပါရယ်ထုတ်လုပ်နိုင်စွမ်းရော့ချပြီးဝယ်ယူမှုအားများနေတဲ့အချိန်မတမာမှုတွေမတမာသူတွေကဝယ်ယူစုဆောင်ပြီးဈေးမြင့်ရောင်းချတာမျိုးဖြစ်နေကြောင်းဒါကြောင့်အားလုံးကစီလူညီညွတ်ဆောင်တဲ့လှုပ်ဆောင်ကြဖို့တောင်းဆိုလိုကြောင်း WHO အကြီးအကဲကပြောပါတယ်ဝယ်ယူလိုတဲ့အားကတရားရနိုင်နှုန်းမြင့်လာတဲ့အချိန်မှာပဲဈေးနှုန်းကလည်း20ရာခိုင်နှုန်းလောက်တက်သွားတဲ့အကြောင်းအဲ့ဒါကြောင့်ပစ္စည်းတွေထုတ်လုပ်နိုင်စွမ်းဟာ4လကနေ6လလောက်အထိကျနိုင်ကြောင်းသူကပြောပါတယ်ဗိုင်းရပ်စ်ကူးစက်သူ3000ကျော်ရှိနေပြီးဒီဗိုင်းရပ်စ်ကိုရှေ့တန်းမှာကျင်းဆိုင်ကုသနေရတဲ့တရုတ်ကျမကြီးဝန်ထမ်းတွေအတွက်အဲ့ဒီပစ္စည်းတွေလိုအပ်နေတယ်လို့ဆိုပါတယ်။နှာခေါင်းစည်းနဲ့လက်အိတ်တွေကျမကြီးဝန်ထမ်းတွေထံဦးစားပေးရောက်ရှိပြီးအဲ့ဒီနောက်မှာမှဗိုင်းရပ်စ်ပိုးကူးစက်နေသူတွေနဲ့ကူးစက်သူတွေကိုကြည့်ရှုစောင့်ရှောက်တဲ့သူတွေထံရောက်ရှိရေးအတွက်ပစ္စည်းထုတ်လုပ်သူတွေနဲ့ဖြန့်ချီသူတွေကိုပြောဆိုထားကြောင်းလည်း WHO အကြီးအကဲကပြောပါတယ
်။ American Congress လို့တော်မှာသမ္မတ Donald Trump နိုင်ငံတော်အခြေပြမင်ကွန်းပြောကြားစဉ်မှာမင်ကွန်းဆောင်ရွက်မိတ္တူကိုလွှတ်တော်ဥက္ကဋ္ဌနန်စီပလိုစီဆုတ်ဖြဲခဲ့တာဥပဒေချိုးဖောက်တဲ့လုပ်ရဖြစ်သမ္မတကပြောလိုက်ပါတယ်။အင်္ဂါနေ့ကျကမင်ကွန်းအဆုံးသတ်ချိန်မှာမင်ကွန်းဆောင်ရွက်မိတ္တူကိုလွှတ်တော်ဥက္ကဋ္ဌဆုတ်ဖြဲခဲ့တာကိုတိုက်ရိုက်ထုတ်လွှင့်ပြသနေတဲ့ရုံးမြင့်တန်းကြားမှာတွေ့မြင်ခဲ့ကြရတဲ့လုပ်ရဟာတိုင်းပြည်ကိုလေးစားမှုကင်းမဲ့ရာရောက်ပြီးပြင်းပြင်းထန်ထန်ဥပဒေချိုးဖောက်တဲ့လုပ်ရဖြစ်သမ္မတကတောက်ချနေမှာပဲတင်းတောက်တွေကိုပြောလိုက်တာပါ။သမ္မတ Trump ရဲ့Republican Party ကအောက်လွှတ်တော်အမတ် Matt Gaetz ကလည်းပြည်တော်စုဆွေးနွေးကပြဋ္ဌာန်းထားတဲ့ဥပဒေတရားကိုချိုးဖောက်ရရောက်ကောင်းရောင်းနိုင်တဲ့ကျင့်ဝတ်ဖောက်ပြမှုနဲ့တိုင်ကြားထားပါတယ်။ဥပဒေအရအစိုးရမှတ်တမ်းမှတ်ရာတွေကိုဖျက်ဆီးရမျိုးလုပ်ခွင့်မရှိပါဘူး။ဒါပေမဲ့လည်း American ပြည်တော်စုမှာရှိတဲ့တရားရုံးတစ်ခုကအတည်ပြုမှတ်တမ်းတင်ထားတဲ့အထောက်အထားမျိုးတွေဖြစ်မှသာသတ်မှတ်ချက်နဲ့လည်းအကျုံးဝင်လေရှိပါတယ်။နောက်တစ်လုံးမှာတော့သမ္မတရဲ့နိုင်ငံတော်ခြေပြမင်ကွန်းကိုလွှတ်တော်ဥက္ကဋ္ဌကဆုတ်ဖြဲခဲ့တာဥပဒေနဲ့ညီဆုံးမှုရှိမရှိဆိုတာကတော့ဥပဒေပညာရှင်တွေကြားအငင်းပွားစရာတွေလည်းကြုံနေရပါတယ်။
VOA American တမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုက်ဒိုမီတာ32 kHz 9335လိုက်ဒိုမီတာ40 kHz 9839လိုက်ဒိုမီတာ48 kHz 6153ညနဲ့ဒုတိယနိုင်ဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် American တန်ကသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာအီရတ်ဆိုရီးယားအနေနဲ့ဆန္ဒပြသူတွေကိုကာကွယ်ပေးဖို့တာချာနေကဝတ်ပြုစုတောင်းပွဲအတွင်းအီရတ်ကဩဇာအကြီးဆုံးရှေ့ရဘာသာရေးခေါင်းဆောင်ကတောင်းဆိုလိုက်ပါတယ်။မြို့တော်ဘက်ဒန်နဲ့တောင်ပိုင်းဒေသတွေမှာဆန္ဒပြပွဲတွေတရင်ပတ်အတော်ကြာဖြစ်ပေါ်ခဲ့ပြီးအဆုံးရောက်ရှေ့ရဘာသာခေါင်းဆောင်ကိုထောက်ခံသူတွေနဲ့ဆန္ဒပြသူတွေအကြားတင်းမာမှုတွေဖြစ်ပေါ်လာနေခြင်းမှာသူကအဲ့ဒီလိုတောင်းဆိုလိုက်တာပါ။အီရတ်နိုင်ငံကဘာသာရေးအထွတ်အမြတ်မျိုးဖြစ်တဲ့နဂျက်မှာဆန္ဒပြသူ10ဦးသေဆုံးသွားပြီးတဲ့နောက်ဘာသာရေးခေါင်းဆောင်အယာတိုလာအလီအယ်ဆစ်စတာနီကအဲ့ဒီလိုပြောကြားလိုက်တာပါ။အဆုံးရောက်ဘာသာရေးခေါင်းဆောင်မုတ်တာရာအယ်ဆဒါကိုထောက်ခံသူတွေကဆန္ဒပြပွဲတွေဝင်ပြီးတနက်နေ့ပြစ်ခတ်ခဲ့တာကြောင့်အဲ့ဒီလူတွေတည်သွားတယ်လို့ဆိုပါတယ်။တရားဥပဒေစိုးမိုးရေးအတွက်လူမျိုးရေးတပ်ဖွဲ့တွေဟာမရှိမဖြစ်လို့အကြောင်းအီရတ်မှာဩဇာကြီးပြီးသူပြောတဲ့အပေါ်လူတုဆန္ဒတွေလိုက်ပြောင်းနိုင်စွမ်းရှိတဲ့အယ်ဆစ်စတာနီကပြောပါတယ်။ဗုဒ္ဓနည်းကဖြစ်သွားတဲ့တိုက်ခိုက်မှုကိုသူ့အနေနဲ့အပြင်းထန်ဝေဖန်လိုက်ပါတယ်။အယ်ဆဒါရဲ့လူတွေနဲ့ဗုဒ္ဓနည်းကနကြမှာဖြစ်သွားခဲ့တဲ့အကြမ်းဖက်မှုအတွင်းအ ਨੇ ဆုံး10ဦးသေဆုံးပြီးတော့52ယောက်ဒဏ်ရာရခဲ့တယ်လို့ဆိုပါတယ်။အစောပိုင်းကတော့အယ်ဆဒါဟာအစိုးရစန့်ကျင်သူဆန္ဒပြသမားတွေဘက်ကရတ်တည်ခဲ့ပေမဲ့သူထောက်ခံတဲ့မိုဟာမက်အလာဝီကိုဝန်ကြီးချုပ်အဖြစ်ခန့်မှုရထားကြောင်းနိုင်ငံရေးကောင်းဆောင်တွေကပြောလိုက်ပြီးမှတော့အစိုးရကိုထောက်ခံတဲ့ဘက်မှာပြောင်းရလိုက်ပါတယ်။
ဒီနေ့ဆက်ချင်းပါမယ်အမေရိကန်သမ္မတရွေးကောက်ပွဲအတွက်ဒီမိုကရက်တစ်ပါတီကိုစားပြုသမ္မတလောင်းအဖြစ်ရှင်ပြိုင်ခွင့်ရဖို့ကြိုးပမ်းနေတဲ့ကိုစလေ9ယောက်ဟာနယူးဟမ်ဖရှားပြည်နယ်မှာတောက်ချန်နေညစကားဆစ်ထိုးရမှာဖြစ်ပါတယ်။ပါတီတွင်အချို့ရွေးကောက်ပွဲဆိုင်အိုင်အိုဝါပြည်နယ်မှာရှုပ်ထွေးမှုတွေကြုံရပြီးတဲ့နောက်ချင်းပါမယ်မန်ချက်စတာမြို့ကစကားဆစ်ထိုးပွဲမှာတော့လာမယ့်အင်္ဂါနေ့ဒုတိယကြိမ်အချို့ရွေးကောက်ပွဲချင်းပါမယ်နယူးဟမ်ဖရှားပြည်နယ်ကမဲဆန်နာရှင်တွေရဲ့ထောက်ခံမှုရအောင်ကြိုးပမ်းကြမှာပါ။ဒင်းလာနေတုန်းကအိုင်ဝါပြည်နယ်ကအချို့ရွေးကောက်ပွဲမှာဦးဆောင်ခဲ့တဲ့အိန္ဒိယနာပြည်နယ်ဆောက်ဘန်မြို့တော်ဝင်ရောက်ပစ်ဘူတစ်ချင်းနဲ့ဗမာပြည်နယ်ထက်လွတ်တော်မှတ်ဘန်နီဆန်ဒါစ်တို့ကတော့စကားစစ်တိုးပွဲမှာထိတ်ခေါက်ထိတ်တိုက်တူကောင်းနဲ့တူနိုင်ပါတယ
်။အိန္ဒိယနိုင်ငံကရှမီဒေသကိုအုတ်ချုပ်ကိုပိုင်အုတ်ချုပ်ခွင့်ရဒေသကနေပြောင်းလဲပြီးဖို့ဆိုရဲအုတ်ချုပ်မှုအောက်ကိုပြောင်းလဲလိုက် ချင်းကိုဆန့်ကျင်ကန့်ကွက်သူအတိုက်ခံခေါင်းဆောင်၄ဦးနဲ့အထင်ကရှိနေတဲ့ဦးတို့ကိုဖမ်းဆီးထိန်းသိမ်းထားတဲ့တပ်တန်းကိုအာဏာပိုင်တွေကတိုးမြှင့်လိုက်ပါတယ်။သူတို့ကိုမနစ်ဩဂုတ်လကစလို့ထိန်းသိမ်းထားကြတာပါ။သူတို့ကိုအမှုရင်ဆိုင်ရာချင်းမရှိဘဲနှစ်နှစ်အထိထိန်းချုပ်ထားပိုင်ခွင့်ရှိတဲ့အများပြည်သူဘေးကင်းလုံခြုံရေးဆိုင်ရာဥပဒေ PSA နဲ့တပ်တန်းတို့ထိန်းသိမ်းထားဖို့အမိန့်ထုတ်ပြန်လိုက်တာဖြစ်ကြောင်းဂျမူးနဲ့ကေရှမီးရ်မြို့တော်စရီနာဂါမှာရှိတဲ့အစိုးရတာဝန်ရှိသူတွေကပြောပါတယ်။အဖမ်းခံထားသူနိုင်ငံရေးသမား၄ဦးထဲမှာဂျမူးနဲ့ကေရှမီးဒေသအုပ်ချုပ်ရေးမှူးဟောင်း၂ဦးဖြစ်တဲ့အိုမာအဗ်ဒူလာနဲ့မက်ဘူးမူဖတီတို့၂ဦးနဲ့ဒေသရုံးနိုင်ငံရေးပါတီခေါင်းဆောင၂ဦးဖြစ်တဲ့အလီမိုဟာမက်ဆာဂါနဲ့စာတချ်မန်ဒီတို့လည်းပါတယ်လို့ဆိုပါတယ်သူတို့လေးဦးကိုအများဆုံး6လကြာထိန်းသိမ်းထားနိုင်တဲ့ဥရင်နဲ့ဖမ်းဆီးထားပြီးသူတို့ကိုဖမ်းထားတဲ့တပ်တန်းကုံဆုံကန်ဒီမှာအခုလိုတပ်တန်းတိုးလိုက်တာဖြစ်ပါတယ
်အန္တရာယ်ကတိုင်မှာအပူရင်ဟာစံချိန်တင်မြင့်မားနေတဲ့အကြောင်းသူတေသနာလေးလာရေးအဖွဲ့ကမှတ်တမ်းတင်ခဲ့တယ်လို့ကုလသမဂ္ဂရဲ့ကမ္ဘာမိုးလေဝသဆိုင်ရာအဖွဲ့ WMO ကတောက်ချနေမှာပဲကြေညာပါတယ်ကမ္ဘာကြီးပုံမပုံတွေးလာမှုနဲ့ဝင်ရိုးစွန်းဒေသမှာရေခဲတွေအရေးပြောကြလာနေတဲ့ပေါ်စိုးရိမ်နေကြမှာပဲစံချိန်ချိုးလောက်အောင်အပူချိန်မြင့်တက်တဲ့သတင်းထွက်လာခဲ့တာပါကြာစာပေရင်းနဲ့မှာအပူချိန်ဟာ 18.3 ဒီဂရီဆယ်လ်ဆီယပ်စ်တိရှိနေတာကိုအန္တရာယ်တိုက်မြောက်ဘက်ဆုံးမှာရှိတဲ့အာဂျင်တီးနားနိုင်ငံကဦးဆောင်တဲ့သူတေသနာစခန်းကမှတ်တမ်းတင်ခဲ့တာဖြစ်တဲ့အကြောင်းလည်းပြောဆိုထားပါတယ်ဒါဆိုရင်တော့2015ခုနှစ်မှာတော့အပူချိန်19.5 ဒီဂရီဆယ်လ်ဆီယပ်စ်တိအမြင့်ဆုံးရှိခဲ့တာထက်ပိုများခဲ့တာလည်းဖြစ်ပါတယ် Direct from Washington The
Voice of America VOA စနေနေ့မနေ့နောက်ဆုံးရသတင်းတွေကိုကိုဇော်ဝင်းလှိုင်နဲ့ကိုအောင်လွင်ဦးတို့ကပြောပြပေးခဲ့တာပါအခုသတင်းဆောင်ပါတွေဇက်တိုက်နားဆင်ကြရမှာပါကိုရိုနာဗိုင်းရပ်စ်ပြန့်နှံ့မှုကိုထိန်းချုပ်ဖို့ကြိုးပမ်းတဲ့အနေနဲ့နိုင်ငံတော်များများမှာအသွားအလာတွေကိုကန့်သက်လာရကကုန်သွယ်မှုတွေကိုပါထိခိုက်လာနေတဲ့အထက်မှာမြန်မာနိုင်ငံလည်းပါဝင်ပါတယ်အထူးသဖြင့်အိန္ဒိယတရုတ်နိုင်ငံကိုဖျက်သီးလိုစားတောက်ကုန်တွေတင်ပို့နေကြတဲ့စိုက်ပျိုးရေးလုပ်ငန်းရှင်တွေအထိနာနေကြတာပါဒီအကြောင်း Writers သတင်းဆောင်မကိုအခြေခံပြီးကိုညံဝင်းအောင်ကတင်ပြပေးမှာဖြစ်ပါတယ
်တရုတ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ပိုးစတင်ဖြစ်ပေါ်ပြီးအလင်းမြန်ပြန့်နှံ့မှုကြောင့်မြန်မာနိုင်ငံအပအဝင်အိန္ဒိယနိုင်ငံတွေကလာတဲ့သွင်းကုန်လမ်းကြောင်းတွေထိခိုက်နေပါတယ်။အဲ့ဒီကူးစက်ရောဂါကြောင့်ပဲနေဆက်ကတဆင့်တရုတ်နိုင်ငံထဲတင်ပို့နေတဲ့ဖျဲသီးတွေအဝယ်မလိုက်တော့တဲ့အတွက်သူတို့ရဲ့ပို့ကုန်တွေကိုရန်နာထားရတယ်လို့ဘကိုးတိုင်းမတောင်မြို့နယ်ကဖျဲဆိုင်တောင်သူကိုနိုင်လင်းထက်ကပြောပါတယ
်။ဒီပြဿနာဖြစ်ပြီဆိုတဲ့သတင်းကြားလိုက်တဲ့ကကျွန်တော်တို့အဆက်အသွယ်တွေဒီမူဆယ်ကဝယ်နေတဲ့ဒီပွဲစားတွေကုန်တဲ့ပွဲစားတွေကလည်းဒီပြဿနာဖြစ်ပြီးဝယ်လက်တွေကျော့သွားပြီမလာဘူးဆိုတော့ကျွန်တော်တို့ဒီဘက်ကတင်ပို့တဲ့လူတွေကလည်းဟိုကျွန်တော်တို့တင်ပို့တယ်ဆိုတာကကျွန်တော်တို့ဟိုမှာမူဆယ်မှာရှိတဲ့ပွဲဝင်တွေကတဆင့်သွားတာ哦ပွဲဝင်တွေကတဆင့်ကလည်းဒီပြဿနာရှိတဲ့တက်မလာကြတဲ့ဈေးလည်းတော်တော်လေးကျသွားပြီဝယ်သူမရှိရောင်းသူမရှိအနေထားဖြစ်နေတယ်ဆိုတော့ဘယ်သူမှမတက်ရဲကြတော့ဘူးဗောနော်အဲ့လိုအခြေအနေမျိုးကတချို့ဆုံးစားပြီးတက်သွားတဲ့လူတွေတကယ်အယောင်းဝယ်ကြတော့ကျွန်တော်တို့ကြာတိနေတဲ့ခါမှာလည်းဒါကောင်းတဲ့အခြေအနေမမြင်ရတဲ့အတွက်ဘယ်သူမှမတက်ရတော့ဘူ
းပေါ့ဘကိုတိုင်းတွေကထွက်သမျှဖျဲသည့်အများစုဟာတရုတ်နိုင်ငံကိုတင်ပို့နေပြီးအခုလိုအခက်အခဲတွေမကြုံရခင်ကိုနိုင်လင်းထက်ရဲ့ယာကင်းထဲမှာအလို့သမားယာကနန်းနဲ့လဲပတ်နေရကအခုခါမှာတော့ဆယ်ကနန်းအထိရှော့ချလိုက်ရတယ်လို့သူကပြောပါတယ
်အဲကျွန်တော်လုပ်ငန်းစတင်လဲပတ်တဲ့အချိန်ဒီမှာဧက200မှာအလို့သမားအယောက်300နဲ့လဲပတ်တယ်ဘောနော်အခုကတော့ဒါကူဘောကလည်းတင်ပတ်ဆက်လောက်ပဲကျတော့တယ်ဒီလက်ရှိယောဂပြဿနာဖြစ်လာပြီးတော့အချိန်ကြီးကဘာမှမတိတော့တဲ့အချိန်မှာအလုံးသမားတွေပြတ်တော့လိုက်ပြီးတော့လက်ရှိဆိုလို့ချင်းကျွန်တော်မှအလုံးသမားအယောက်30လောက်နဲ့အားလုံးပေါင်း30ခေါင်းဆောင်ပိုင်းအောင်ဆိုရင်အားလုံးအယောက်40လောက်နဲ့လည်ပတ်တယ
်လူကြီးထူထပ်ပြီးနိုင်ငံတကာကလာရောက်ရင်းနှီးမြှုပ်နှံမှုကြောင့်ဆက်ယုံနေပေါ်တဲ့တရုတ်ပြည်မှာစားသုံးသူအင်အားများသလိုအစားအသောက်ကအစားလောင်စားစီနဲ့ကုန်ဉန်းပစ္စည်းတွေအစုံဝယ်လိုအားကြီးမားပါတယ်ဒီနှစ်တရုတ်နှစ်တကူကာလဟာကိုရိုနာဗိုင်းရပ်စ်ပြန့်နှံ့လာချိန်နဲ့တိုက်ဆိုင်နေတာမို့တရုတ်ပြည်ရဲ့အသွားအလာရောင်းဝယ်တွေကန့်သက်ခံထားရချိန်မှာတရုတ်နေဆက်ကဝင်လာမဲ့ရောင်းကုန်တွေလည်းပိတ်မိကုန်ပါတယ်။ဒါကြောင့်ဖျဲသီးတွေကိုမခူးတော့ပဲယာကင်းထဲမှာပစ်ထားလိုက်ရတယ်လို့ကိုနိုင်လင်းထက်ကဆိုပါတယ
်။ကျွန်တော်တို့ကဒါပါအမှန်ဆိုရင်ဒါတရုတ်နှစ်သစ်ကူပြီးရင်ခူးရမှာ။ဒါခူးဖို့အတွက်ဒါကျွန်တော်တို့ဒါဘယ်နည်းလောက်ပုံမှန်ခူးဖို့ရက်ထက်10လောက်ဆုံးသွားပြီလေ။အဲကျွန်တော်အခင်းကိုပစ်ထားလိုက်တဲ့အနေအထားဖြစ်သွားတာပေါ့နော်
။ဒီအပိုင်းတွေအတွင်းတရုတ်မြန်မာနယ်စပ်ကမှကုန်သွယ်လမ်းကြောင်းတွေပြန်ပွင့်မယ်ဆိုပေမဲ့ဈေးကွက်ဟာမရေမရအခြေအနေမှာရှိနေသေးပဲလို့ကိုနိုင်လင်းထက်ကသုံးသပ်ပါတယ်
။ဆောစဲတော့ဒီလာမဲ့9ရက်နေ့10ရက်နေ့အေးကိုဖွင့်ပြီလို့ပြောပေမဲ့ကျွန်တော်တို့ကကျွန်တော်အမြင်ကတော့သူဘလောက်ဖွင့်မှာလဲဖွင့်ငယ်ရောဘလို့အတိုင်းအတာတွေနဲ့အယောင်းဝယ်လုပ်လို့ရမှာလဲဈေးနှုန်းကရောအရင်လိုပြန်ဖြစ်နိုင်ပါမလား နောက်တစ်ခုကအခုချိန်မှာဒါဒီနေ့ဆိုရင်9ရက်10ရက်လောက်ကိုလုပ်ငန်း10ရက်ကျော်ပြီပေါ့နော်လုပ်ငန်းလုံးလုံးရက်သွားတဲ့အနေထားနေပြီးတော့မခူးပဲနဲ့စောင့်နေတဲ့တောင်သူတွေဘယ်တော့တော့ပြုံပြီးတက်သွားအောင်မလဲအပေါ်မှာပစ္စည်းတွေပုံပြီးဘယ်တော့ရောက်မလဲအဲ့ဒီမေကွန်းတွေဟိုကဘယ်သူမှတိတိကျကျမဖြေနိုင်ဘူးအဲ့ဒီပေါ်မှာပဲရောက်လို့အဝယ်လို့မမျှမတာနဲ့အောက်ကနေဝင်သွားမလားအည်သွေးအမဲ့အလွန်နဲ့အသီးတွေတက်သွားမလားအဲ့လိုအခြေအနေပေါ်မှာဖြစ်လာမဲ့ဈေးကွက်အနေထားရကတော့အလွန်စိုးရင်ကြာကောင်းတယ်အကောင့်ဘက်ကိုမျောလင်းလို့ရတယ်လို့အစိုးအများကြီးစိုးနိုင်ဖို့လဲကြုံတွေ့ရနိုင်တယ်ပေါ့နော
်ပုံမှန်အပြည့်ဖျဲသီးတွေတင်ဆောင်တဲ့ယာကနန်းရှိတဲ့ truck ကားတွေတရုတ်နိုင်ငံထဲနေစဉ်ဝင်ရောက်နေတယ်လို့မူဆယ်မြို့ကန်တွေကပြောပါတယ်တရုတ်နိုင်ငံဟာမြန်မာနိုင်ငံရဲ့အကြီးအမားဆုံးကွန်သွယ်ဘက်နိုင်ငံဖြစ်ပြီးမူဆယ်ကွန်သွယ်ဂိတ်ကအဓိကကျပါတယ်အစိုးရရဲ့အစည်းအဝေးအရတရုတ်မြန်မာကုန်သွယ်မှုပမာဏဟာနှစ်စဉ်ဒေါ်လာ1ဘီလီယံဘူးလောက်ရှိတယ်လို့ဆိုပါတယ်မြန်မာဘက်ကနေဆန်ပဲအပါဝင်လက်ဖက်ကြောက်သီးနှံနဲ့တရိတ်ဆန်ထွက်ကုန်တွေတင်ပို့နေတာပါတရုတ်မြန်မာနယ်စပ်ကဖွင့်ထားဆဲဖြစ်ပေမဲ့ဝယ်လိုအားနည်းတာကြောင့်ပြီးခဲ့တဲ့ရက်တွေကိုကြည့်ရင်တည်တည်တင်ထားတဲ့ truck ကားတွေတနည်းကိုမှ20အစိတ်လောက်သာတရုတ်နိုင်ငံထဲဝင်နေပါတယ်မြန်မာသီးနှံကုန်သွယ်တွေကတော့သူတို့တည်တည်ကားတွေကိုပြည်တွင်းထဲပြန်လှည့်ပြီးအခြားမျိုးတွေမှာလာရောက်မှုစဉ်းစားနေပေမဲ့ပြည်တွင်းမှာကဝဲလိုအားနည်းနေတာပါ။လာမယ့်သတင်းပတ်တွေတဲ့နောက်တစ်ချိန်အသီးစုခုဖို့အချိန်ရောက်လာတော့မှာမို့အဝယ်မလိုက်ခဲ့ရင်ဖရဲသီးတွေပုတ်ပြီးအရှုံးနဲ့ရင်ဆိုင်ရမှာကိုလည်းတောင်သူတွေစိုးရိမ်နေကြပါတယ်ခင်ဗျာ
။ကိုညံဝဲအောင်တင်ပြသွားတာပါ။မြန်မာနိုင်ငံမှာဒီနှစ်2020ပြည်ရွေးကောက်ပွဲကျင်းပရာမှာပထမဆုံးအဖြစ်နဲ့စစ်တပ်မဲယုံတွေကိုတပ်ပြင်ပမှသာထားရှိတော့မှာဖြစ်ကြောင်းပြည်တော်စုရွေးကောက်ပွဲကော်မရှင်ကပြောပါတယ်။ကမန်ဂျီမဲပေးပိုင်ခွင့်ရှိသူတန်း40လောက်မဲပေးကြမဲ့ရွေးကောက်ပွဲကျင်းပမဲ့ရက်ကိုတော့တရားဝင်မထုတ်ပြန်ရသေးပါဘူးအပြည့်စုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ VOE မြန်မာပိုင်းသတင်းတောက်မိခါကသတင်းပြပို့ထားပါတယ
်ပြင်ဆင်လိုက်တဲ့ရွေးကောက်ပွဲကော်မရှင်ဥပဒေအရလာမယ့်2020ရွေးကောက်ပွဲမှာတပ်မဲယုံတွေကိုတပ်ပြင်ပမှာထားရှိရမှာဖြစ်ပါတယ်ဒါကြောင့်လာမယ့်ရွေးကောက်ပွဲမှာတနိုင်ငံလုံးအတိုင်းအတာအရတပ်ပြင်ပမဲယုံပေါင်း1000နီးပါးရှိမယ်လို့ကော်မရှင်ဘက်ကပြောဆိုလိုက်တာပါဒီလိုတက်ပြင်ပမှာမဲယုံတွေထားရှိမှာဖြစ်ပေမဲ့နိုင်ငံရေးပါတီတွေကိုတက်တွင်းမဲဆွယ်စည်းရုံးခွင့်ကိုတော့ပေးသွားမှာမဟုတ်ဘူးလို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ပြောရေးဆိုခွင့်ရှိသူဦးမြင့်နိုင်ကပြောဆိုလိုက်ပါတယ
်အဓိကတော့တက်ရဲ့ပြင်ပမှာပဲကျွန်တော်ကမဲယုံတွေရှိတယ်ရှိမှတော့နှစ်နီးကွဲသွားမှာတော့ဝေးသွားတဲ့တက်တွေပဲရှိတဲ့နေရာတော့တက်မဲယုံမှာတက်တဲ့မိသားစုတွေပဲဘဲပေးရမှာသို့တော့မဲယုံတော့ပြောင်းမှာရှိတယ်တမလို့နဲ့အတူနေမိသားစုတွေနဲ့ဒီရက်ွက်တဲ့နီးနေတော့ဒီရက်ွက်မဲစင်းပြုထားတဲ့အတိုင်းပဲကျွန်တော်တို့ကအရင်လည်းပဲအဲ့လိုရှိပါတယ်2020ပြည့်နှစ်တမဲယုံပြည့်နှစ်ဆောင်ရွက်ဖို့အကြမ်းမြင့်ပေါ့နော်အကြမ်းမြင့်ယာထားတာမှလို့ရှိရင်ကျွန်တော်တို့ဟိုတမဲယုံတည်တံ့က6ဝါကျော်လောက်ရှိပါမယ်နောက်ရက်ကြီးနဲ့ပူရဲပြီးတော့လောက်တာကတော့300ကျော်400နီးပါးလောက်ရှိပါတယ်ဟိုတက်တွင်းမှာတော့တက်မှာတော့အဲ့မှာလုံချုံရေးအနေထားတွေရှိတာပေါ့နော်ဒီထဲမှာသွားပြီးတော့ဟိုမဲဆွယ်စည်းရုံးလို့ကတော့မဖြစ်နိုင်ဘူးပေါ့နော
်ဒါပြင်လာမယ့်2020ရွေးကောက်ပွဲမှာတော့နိုင်ငံရေးပါတီပေါင်း100ကျော်ပါဝင်ရှင်ပြိုင်မှာဖြစ်တယ်လို့လည်းကော်မရှင်ကပြောပါတယ်ပါဝင်ရှင်ပြိုင်မဲ့ပါတီတွေထဲမှာတိုင်းရင်းသားပါတီတွေကထက်ဝက်နီးပါးပါဝင်နေပြီးဒီထဲမှာရှမ်းနဲ့ရခိုင်တိုင်းရင်းသားပါတီတွေကအများဆုံးဖြစ်တယ်လို့လည်းပြောပါတယ်အခုလာမယ့်2020ရွေးကောက်ပွဲမှာတိုင်းနဲ့ပြည်နယ်အလိုက်မဲပေးနိုင်တဲ့လူရည်စည်ရင်းကိုအကြမ်းမြင့်ကောက်ယူထားချက်အရဆိုရင်တန်း40နီးပါးရှိတယ်လို့ကော်မရှင်ကပြောပါတယ
်ကချင်က10တန်းကျော်ရှိတယ်ဟိုကယားကတော့2သိန်းကျော်ပေါ့နောက်ကရင်က10သိန်းကျော်ချင်းကတော့3သိန်းကျော်နောက်စကိုင်းကတော့4တန်းကျော်ပေါ့နောက်တနင်္သာရီက9တန်းကျော်ဟိုဒါတော့အခြေခံမူချမ်းမလीเนาะမူချမ်းမယ်ဟိုမှာပြတ်တာတူတာနောက်ဆုံးစုစုပါတော့ဟိုတန်း40နီးပါးပေါ့
နိုင်ငံရေးပါတီအချို့ကတော့ကော်မရှင်ရဲ့လှုပ်ဆောင်ချက်တွေအပေါ်ထောက်ပြဝေဖန်တာတွေရှိပါတယ်Pace ရွေးကောက်ပွဲလေးလာစောင့်ကြည့်ရေးအဖွဲ့ရဲ့အမှုဆောင်ဒါရိုက်တာဆိုင်ရဲကျော်စွာမြင့်ကတော့ကော်မရှင်အနေနဲ့ပွင့်လင်းမြင်သာမှုရှိသွားလုပ်ဆောင်နိုင်ဖို့အားနည်းနေတာကိုပြင်ဆင်ဖို့လိုတယ်လို့ပြောဆိုလိုက်ပါတယ်
။အရေးကြီးဆုံးကိစ္စရှိရတာပါဆိုရှင်ရွေးကောက်ပွဲဘယ်တော့လုပ်မလဲဆိုတော့ကြညာဖို့လိုတယ်။ကျန်တဲ့ကျွန်တော်ဖြစ်စင်နေဘယ်တော့လုပ်မလဲဆိုတော့အဲ့ဒါကိုကြညာဖို့လိုတယ်။သို့သောကြညာလေးတန်တရားလေးပိုပြောက်လေးပဲ။ကော်မရှင်ကသူ့ပုံမှန်မယုံကြည်တဲ့ဟာကိုကျွန်တော်တို့ထောက်ဖို့လိုတယ်။ဟိုအဲ့ဒါမှရွေးကောက်ပွဲပုံဝန်းကျင်ရွေးကောက်ပွဲအချုပ်ကာလရဲ့တည်မြဲမှုကိုထိန်းသိမ်းနိုင်မှာဒါကနိုင်ငံရေးဆိုင်ရာ ခရစ်စင်ဖြစ်တဲ့ကြောင့်မလို့ပါဝင်ရှင်ပြိုင်တဲ့သူတွေအားလုံးကနေပြီးတော့ကျင်းနေဖို့လိုတယ်
။ကော်မရှင်ဘက်ကလူမှုကွန်ရက်စာမျက်နှာတွေပေါ်မှာရွေးကောက်ပွဲကိုထိခိုက်စေမဲ့စကလုံးရေးသားတာမျိုးကိုလက်ခံသွားမှာမဟုတ်ကြောင်းနဲ့ဒီလိုရေးသားချက်တွေအတွက်စောင့်ကြည့်သွားဖို့လှုံ့ဆော်ထားတယ်လို့လည်းကော်မရှင်ဘက်ကပြောဆိုထားပါတယ်။လက်ရှိအချိန်ထိမှာတော့ကော်မရှင်ဘက်ကရွေးကောက်ပွဲကျင်းပမဲ့နေ့ရက်ကိုမကြေညာသေးပါဘူး။ပြီးခဲ့တဲ့2015ခုနှစ်တုန်းကတော့နိုဝင်ဘာလမှာရွေးကောက်ပွဲကျင်းပပြုလုပ်ခဲ့ပါတယ်ရှင်။
ဗီယိုမြန်မာပိုင်းသတင်းထောက်မေခါရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်။အခုတော့စီးပွားရေးဆိုင်ရာသတင်းလွှာတစ်ပုဒ်ကိုနားဆင်ကြရပါမယ်။မြန်မာနိုင်ငံမှာဒီနှစ်ထဲရွေးကောက်ပွဲတွေကျင်းပဖို့ရှိနေတယ်လို့လူခွင့်ရေးပြဿနာတွေကြောင့်ပြည်ပကရင်းနှီးမြှုပ်နှံမဲ့လုပ်ငန်းရှင်တွေသတိထားစောင့်ကြည့်နေကြပါတယ်။ဒီလိုစိန်ခေါ်မှုတွေရှိနေပေမဲ့လည်းနိုင်ငံရေးရင်းနှီးမြှုပ်နှံမှုတွေဟာပိုတိုးလာလိမ့်မယ်လို့မျှော်လင့်ထားကြောင်းမြန်မာနိုင်ငံရင်းနှီးမြှုပ်နှံမှုနဲ့နိုင်ငံခြားစီးပွားဆက်သွယ်ရေးဝန်ကြီးဌာနအမြဲတမ်းအတွင်းဝင်ဦးအောင်နိုင်ဦးက VOA ကိုပြောပါတယ်။ကောင်းတိုင်းဦးကို Skype ကနေတဆင့်မတ်တင်ကြီးထိုက်ကဆက်သွယ်မြေပြန်ရာမှာယင်းနှမြုံနယ်မှုအလားအလာတွေနဲ့ပတ်သက်လို့အခုလို့ဆက်ရှင်းပြပါရစေ
။ General တို့ထူးဆန်းနေပေါ့နော်ကျွန်တော်တို့ကမနစ်ကအနေထားဆိုရင်ကျွန်တော်တို့ယင်းနှမြုံနယ်မှုနဲ့ကြာသွားတယ်ပေါ့နော်ကျွန်တော်တို့မနစ်က2019ခုနှစ်မှာကျွန်တော်တို့ target လုပ်ထားခဲ့တာက 5.8 billion American dollar ပေါ့လောက်ရအောင်လုပ်မယ်ဆို target ထားခဲ့ပေမဲ့တကယ်တော့ကျွန်တော်တို့က 4.4 လောက်နဲ့ကျွန်တော်တို့ကရက်သွားတယ်ပေါ့နော်ကျွန်တော်တို့မနစ်ကတော့ကျွန်တော်ယူမှန်းချက်ကိုမပြည့်မြောက်ခဲ့ဘူးပေါ့ဒီနေ့လဲကျွန်တော်တို့ကထပ်ပြီးတော့ 5.8 billion American dollar ထပ်ပြီးတော့ရထားတယ်ရထားမဲ့ကျွန်တော်တို့ကဒီပထမ4လအတွင်းမှာကိုကျွန်တော်တို့က 2 billion ကျော်ကျော်လောက်ဝင်လာပြီဆိုတဲ့အခါကျတော့ဒီနေ့ကပြည့်သွားနိုင်တယ်ပေါ့နော်မနစ်ကလည်းရှင်းလို့ရှိရင်ဒီနေ့ကပို့ပြီးတော့အလားအလာကောင်းတာလေးတွေ့ရတယ်ဒီနေ့ကယူကော့ပွဲတဲ့လုံးမဲ့နေ့ဖြစ်တာဖြစ်တဲ့အတွက်ကြောင့်မို့လို့ဒါကဘာလဲဆိုတော့ယူကော့ပွဲကြောင့်မို့လို့ကျွန်တော်တို့မှာဥပဒေဟိုကျွန်တော်တိုင်းပြည်ရဲ့ယင်းနှိမ့်ညွတ်မှုမှာပြောသွားတဲ့အနေအထားမျိုးဒီနေ့ကမတွေ့ရဘူးပေါ့နော်ဒါကကျွန်တော်တိုင်းပြည်ရဲ့ထူးခြားချက်တစ်ခုပေါ့ပြီးခဲ့တဲ့အထွေထွေပြန်ကြည့်လို့ရှိရင်လည်း2015ရွေးကောက်ပွဲနှစ်ကလည်းကျွန်တော်တို့တိုင်းပြည်ရဲ့ဝင်လာတဲ့ရင်းနှီးမြှုပ်နှံမှုကကျမသွားခဲ့ဘူးအဲ့ဒီကပိုတော်များသေးတယ်ပေါ့နော်အဲ့ဒီနေထားလေးတွေ့တော့ကျွန်တော်တိုင်းပြည်ရဲ့ဖြတ်သန်းခဲ့တဲ့အခုရွေးကောက်ပွဲကျင်းပတဲ့နှစ်တာ2015နဲ့2020 2015ကတော့ဒါကျွန်တော်ပြီးတော့ကျွန်တော်တို့ကပြီးသွားခဲ့2020ကတော့ဒါထွက်ပေါ့ဒါထွက်မှာအခြေအနေကောင်းနေရတယ်ကျွန်တော်တို့ကတွေ့ရတယ်နောက်တစ်ချက်ကလည်းကျွန်တော်တို့ကဒီမြန်မာနိုင်ငံရင်းနှီးမြှုပ်နှံမှုကော်မရှင်ကိုဆက်ပြီးတင်ပြဖို့ပြင်ဆင်နေတဲ့ project အကြီးကြီးလည်းရှိနေတယ်ပေါ့ရှိနေတယ်ဖြစ်တဲ့အတွက်ကြောင့်မလို့ဒီနေ့ကကျွန်တော်တို့ကရွေးကောက်ပွဲရှိတော်ညာလည်းပဲကျွန်တော်တို့တိုင်းပြည်အတွက်ရင်းနှီးမြှုပ်နှံမှုအခြေအနေဒီနေ့ကဟိုအခြေအနေကောင်းနေတယ်လို့ကျွန်တော်အနေနဲ့ပေါ့နော်ဒီမနေ့ကတည်းကဆိုင်အများကြီးကောင်းလာမယ်အနေထားရှိတယ်လို့ပြောလို့ပါတယ်ခင်ဗျာ
ဟုတ်ကဲ့ဘာ project ကြီးတွေများရှိပါလဲဆရာ
ကျွန်တော်တို့ဒီမှာပြင်ဆင်နေကြတာကဒီတရားစစ်တာပေးတဲ့လုပ်ငန်းတွေပတ်သက်တဲ့ project ကြီးတွေပေါ့နော်ဒါတရားစစ်တာပေးတဲ့လုပ်ငန်းတွေနဲ့ပတ်သက်ပြီးပြင်ဆင်နေကြတာတွေကချို့ project ကြီးတွေကဟုတ်ပြီလျံ project ကြီးတွေပေါ့ဒါတွေကျွန်တော်တို့ကဒီ MIC ကိုတင်ဖို့ပြင်ဆင်နေကြတာရှိတယ်နောက်တကကျွန်တော်တို့ကအကြောင်းညွှန်လို့ရှိရင်ဒီဟိုကျွန်တော်တရားစစ်ရဲ့ net စွမ်းရင်ဝန်ကြီးဌာနကလည်းကျွန်တော်ရေနံကန့်လွန်ရေနံလုပ်ကွက်တွေပေါ့တဘာဝတန်ငွေလုပ်ကွက်တွေထပ်ပြီးတော့ခွင့်ပြုဖို့ဟိုပေးနိုင်မယ့်နေထိုင်မျိုးတွေကျွန်တော်တို့ကရှိတယ်နောက်ချက်ကလည်းကျွန်တော်အခြေခံအဆောက်အအုံနဲ့ပတ်သက်တယ်ပေါ့နော်ကျွန်တော်စိတ်ကမ်းလုပ်ငန်းဟာမျိုးတွေဒါမျိုးတွေလည်းကျွန်တော်ထပ်ပြီးတော့ဟိုစက်မှုစုံအစ်တွေထပ်ပြီးဝင်လာဖို့ရှိတယ်ဆိုတော့ဒီနှစ်မှာတော့ကျွန်တော်တို့ကဒီခွင့်ကနေဆိုင်ရင်အများကြီးပုံမူကောင်းမွန်တဲ့အခြေအနေတခုရတာပါလေခင်ဗျာ
ဟုတ်ကဲ့ဆရာအဲ့တော့ဒီယင်းနှိမ့်မြုပ်နှံမှုအပိုင်းမှာရောက်တော့ဟိုပြီးခဲ့တဲ့နှစ်တုန်းကဆိုလို့ရှင်ဒါနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်လည်းမြန်မာနိုင်ငံတွင်းမှာလည်းလုပ်တယ်ထိုင်းမှာလည်းလုပ်တယ်ကိုရီးယားမှာလည်းဒါဟောပြောပွဲတွေနဲ့လုပ်ခဲ့တယ်ပေါ့နော်ဆိုတော့ဒီယင်းနှိမ့်မြုပ်နှံမှုမှာရောက်တော့ဟိုဒေသတွင်းနိုင်ငံတွေကိုဆရာတို့ပို့ပြီးတော့များဟိုရည်ရွယ်ပြီးတော့ယင်းနှိမ့်မြှုပ်နှံမှုဖိတ်ခေါ်နေသလားဒီအနောက်နိုင်ငံတွေနဲ့ဒေတာတွင်းနဲ့မှာဆရာတို့လက်ရှိယင်းနှိမ့်မြှုပ်နှံမှုဘယ်ဟာတွေကပို့ပြီးတော့ရနေပါသလဲဆရာတို့ဒီအနောက်နိုင်ငံတွေကယင်းနှိမ့်မြှုပ်နှံမှုပို့ဝင်လာဖို့ရောဟိုမျှော်လင့်ချက်ရှိပါသလားဆရာ
အဲလက်တလို့တော့ကျွန်တော်တို့အနေထားတော့အနောက်နိုင်ငံတွေရဲ့ယင်းနှိမ့်မြှုပ်နှံမှုတိမျှော်လင့်လို့မရသေးဘူးပေါ့နော်။ဘာကြောင့်လဲဆိုတော့ဒါဟိုကျွန်တော်တို့အနောက်နိုင်ငံတွေမှာကကျွန်တော်မြန်မာနိုင်ငံဝင်လာဖို့အတွက်သူတို့မှာကန့်သတ်ချက်တွေအများကြီးဖြစ်နေတာဟုတ်เนาะဒါကျွန်တော်မကြောက်ကြမှာ ICJ ဖြစ်တဲ့ကိစ္စမျိုးတွေပါဒီကသူတို့ဝင်လာလို့ဝင်လာခြင်းပဲလေလက်တော်နေတဲ့အနေအထားမျိုးစောင့်ကြည့်နေတဲ့အနေအထားမျိုးလေးကျွန်တော်တို့ကရှိပါတယ်အဲ့တော့ဒါကကျွန်တော်တို့အသိပြီးတော့ဟိုမျှော်မှန်းလို့မရသေးဘူးသို့တော့လုံးဝမဝင်ဘူးလားဆိုတော့လည်းမဟုတ်ဘူးဝင်တော့ဝင်နေတယ်ပေါ့เนาะသူတို့ဘယ်လိုဝင်လဲဆိုတော့အနောက်နိုင်ငံမြန်မာပြည်တိုင်းရဲ့လမ်းလာမျိုးမဟုတ်ဘဲねစင်ကာပူမှာသွားပြီးတော့မှကုမ္ပဏီဖွဲ့စည်းပတ်ပုံတင်ပြီးမှစင်ကာပူကဆက်မြန်မာပြည်ကိုဝင်တဲ့ဟာမျိုးတွေလည်းရှိနေသေးတယ်ဒါကတော့ကျွန်တော်တို့ကလုံးဝကြက်သွားတဲ့အနေအထားမျိုးတော့မတွေ့ရဘူးဝင်နေတယ်ကျွန်တော်တို့ဘက်ကတော့ဒီအရှိပဲတက်တက်ပဲဖိတ်မယ်အနောက်ပဲတက်တက်ဖိတ်မယ်ဒီမှာကတ်တက်ပြီးတော့မှကျွန်တော်တို့ကတော့ဟိုလောက်ထားရတာမရှိဘူးသို့တော့လက်ရှိနေထားရကျွန်တော်တို့ကအနောက်ဘက်ကရင်းနှီးမြှုပ်နှံမှုတွေတိတ်ပြီးမျောလင်းကျက်တိတ်ထားလို့မရတဲ့အနေအထားမျိုးမှာကျွန်တော်တို့ကအရှိဘက်ကပေါ့နော်အရှိဘက်ကရင်းနှီးမြှုပ်နှံမှုတွေကျွန်တော်ပို့ပြီးတော့အားပြုပါတယ်အ ထူးသဖြင့်တော့ကျွန်တော်တို့ကဂျပန်ကိုရီးယားနောက်တစ်ခုကကျွန်တော်တို့ကဟောင်ကောင်ဒီလိုနိုင်ငံမျိုးတွေပေါ့နော်ဒီနိုင်ငံကြီးတွေကယင်းနှိမ့်နံမှုတွေနောက်တရုတ်နိုင်ငံလည်းကျွန်တော်တို့ဝင်နေတဲ့ဟာကြီးလည်းကျွန်တော်တို့ရှိနေတယ်အထူးပိုအရေးကြီးတာကျွန်တော်တို့အာဆီယံကလာတဲ့ယင်းနှိမ့်နံမှုအာဆီယံနိုင်ငံတွေကနေဝင်လာတဲ့ဟာမျိုးတွေလည်းကျွန်တော်တို့ဆက်ပြီးတော့ကျွန်တော်တို့ကရှိနေတယ်တော့ဒီနိုင်ငံတွေကတော့နိုင်ငံရေးအခြေအနေပြောင်းလဲမှုတွေပေါ့နော်ကျွန်တော်တို့ကကျန်တဲ့ပြည်စင်တွေမျိုးစုံဖြစ်နေတော့ညာလည်းပဲဒီတိုင်းကျွန်တော်တန်းပြေမှာယင်းနှိမ့်နံမှုလို့ပေါ့စိတ်ဝင်စားမှုကတော့ရော့မသွားဘူးပေါ့စရိုက်လာနေတယ်ဆိုတော့ဒီနေရာလေးရှိတော့ကျွန်တော်တို့လက်ရှိအနေထားအရပြပြလို့ရှိရင်တော့ဗမာဘေဘက်ကအဝင်များလဲဆိုတော့ကျွန်တော်တို့အရှိတ်နိုင်ငံတွေကအဝင်များတယ်အနောက်ဘက်ဝင်နိုင်ငံတွေကလည်းဝင်တော့ဝင်နေတယ်သို့တော့တိုက်ရိုက်မလာတာပုံဖဲနေပေါ့နော်ကျွန်တော်တို့ကစင်ကာပူလက်လာတာမျိုးလေးရှိတယ်တိုက်ရိုက်လာတဲ့အားမျိုးလေဟိုလုံးဝရပ်သွားတဲ့နေသားမျိုးတော့မတွေ့ရဘူးဆက်ပြီးတော့ရှိနေသေးတဲ့နေသားမျိုးဖြစ်ပါတယ်ခင်ဗျာ
မြန်မာတို့ဝင်ဦးအောင်နိုင်ဦးကို Skype ကတစင်မတ်တင်ကြီးတိုက်ကဆက်သွယ်မေးမြန်းထားတာဖြစ်ပါတယ်View American သားမြန်မာပိုင်းစီစဉ်တွေကိုနားဆင်နေရတာပါအခုတော့ကမ္ဘာမီဒီယာတွေထဲမှာဖော်ပြနေတဲ့မြန်မာပြည်ဆိုင်ရာထင်မြင်ယူဆချက်ဆောင်းပါးတွေကိုမူလအပေါ်မပြတ်မတ်ဤတန်စင်ကကောက်နှုတ်တင်ပြပေးပါမယ်ခင်ဗျာ
မြန်မာနိုင်ငံမှာအင်တာနက်ဖြတ်တောက်လိုက်တာကလူခွင့်ချိုးဖောက်မှုတရားပဲဖြစ်တဲ့ဆွေကောင်းစင်နဲ့ယူလီနာအိုချာရေးသားထားတဲ့ဆောင်းပါးကို Forbes.com မှာဖတ်ရပါတယ်ရခိုင်နဲ့ချင်းပြည်နယ်တွေကမြို့နယ်၅ခုမှာ၃လကြာမိုဘိုင်းအင်တာနက်ဖြတ်တောက်ထားဖို့တယ်လီနော့ကုမ္ပဏီကိုမြမဆက်သွယ်ရေးဝန်ကြီးဌာနကဖေဖော်ဝါရီလ၃ရက်နေ့ကညွှန်ကြားခဲ့ပါတယ်။၂၀၁၉ဇွန်လကနေဩဂတ်လတုန်းကလည်းဒီမြို့နယ်တွေမှာအင်တာနက်ပိတ်ခဲ့တာပါ။ဒီလိုအင်တာနက်ဖြတ်တောက်လိုက်တာကလူခွင့်ချိုးဖောက်တဲ့နည်းတစ်မျိုးဖြစ်တဲ့ဆိုပြီးတော့လဲဆောင်းမရှင်ကထောက်ပြထားပါတယ်။ကမ္ဘာတစ်ဝက်နိုင်ငံတွေထဲမှာအိန္ဒိယနိုင်ငံမှာအင်တာနက်ဖြတ်ထောက်မှုအစိုးရကလှုံ့ဆော်တာအများဆုံးဖြစ်တဲ့အကြောင်းထောက်ပြထားပါတယ်။နိုင်ငံရဲ့ပြည်သူတွေလုံခြုံရေးသတင်းအတူတွေနဲ့အမုန်းစကားဖြန့်ပွားမှုထိန်းချုပ်ဖို့စတဲ့အကြောင်းပြချက်တွေပေးပြီးတော့အစိုးရကအင်တာနက်ဖြတ်တောက်မှုပြုလုပ်တာလို့ထောက်ပြထားတာပါ။ဒါပေမဲ့လည်းဒီလိုလုပ်တာကပြည်သူတွေရဲ့လွတ်လပ်စွာထုတ်ဖော်ပြောဆို권ကိုထိခိုက်ပြီးတော့ပဋိပက္ခဒေသအတွင်းကပြည်သူတွေအနေနဲ့အဝေးရောက်မိသားစုဝင်အနေနဲ့အဆက်အသွယ်ပြတ်နေရအရေးပေါ်ဝန်ဆောင်မှုတွေအချိန်မီမခေါ်နိုင်တာသတင်းချက်လက်အမှန်တွေရဖို့ပို့ပြီးခက်ခဲသွားတာလည်းဖြစ်သွားတယ်လို့ထောက်ပြထားပါတယ်။ပြည်ပခါတွေဆက်ပြီးတော့ဖြစ်ပွားနေတဲ့ရခိုင်ပြည်နယ်မှာတည်ငြိမ်အောင်ချထားခံရတယ်လို့ဖြစ်နေတယ်ဆိုပြီးတော့စောင်းမရှင်ကမိပေါင်းထုတ်ပြထားတာကိုဖတ်ရပါတယ်ရှင်။ခရီးသွားဥယေတိုးပွားမှုအများဆုံးမြန်မာနိုင်ငံဆွေကောင်းစင်တဲ့စောင်းမကိုတော့ nationthailand.com မှာဖတ်ရပါတယ်။2019ခုနှစ်အတွင်းမှာခရီးသွားတွေလာရောက်မှုနှုန်းအတိုးတက်ဆုံးနိုင်ငံ20ထဲမှာမြန်မာကထိန်းဆုံးမှရှိနေတယ်လို့ကုလသမဂ္ဂကမ္ဘာခရီးသွားအဖွဲ့အစည်းကိုကိုးကားပြီးတော့ဖော်ပြထားပါတယ်။မြန်မာနိုင်ငံတွင်းကိုလာလည်တဲ့ခီးသွွားဥတွေကအရင်နှစ်တွေကနဲ့ရှင်ရင်40.2%ခန့်တိုးလာတဲ့အကြောင်းထောက်ပြထားပါတယ်။ခီးသွွားတွေမြန်မာနိုင်ငံကိုအလွယ်တကူလာရောက်နိုင်ဖို့ဥပဒေသစ်စီမင်းစည်းကမ်းတွေကိုမြန်မာဆွေရကပြင်ဆင်ပြီးတော့ချမှတ်ခဲ့တာကိုလည်းထောက်ပြထားပါတယ်။ဂျပန်တောင်ကိုရီးယားဟောင်ကောင်မကာအိုနဲ့အရှေ့တောင်အာရှနိုင်ငံတို့ကခီးသွွားတွေအတွက်ဗီဇာကင်းလွတ်ခွင့်ပေးထားတာဖြစ်ပါတယ်။အိန္ဒိယတရုတ်ပြည်မှကြီးအော်စတြေးလျာဩစတြီးယားချက်ပြည်သူသမ္မတနိုင်ငံဂျာမနီဟန်ဂေရီအီတလီလူဇင်ဘတ်နယူးဇီလန်ရုရှားစပိန်နဲ့ဆွစ်ဇာလန်နိုင်ငံတွေကခီးသွားတွေကိုတော့စားရောက်ဗီဇာခွင့်ပြုထားပါတယ်။နိုင်ငံ100ကျော်ကခီးသွားတွေအတွက်လည်းအွန်လိုင်းကနေလွယ်တကူရယူနိုင်တဲ့ e-visa ကိုခွင့်ပြုထားတဲ့အတွက်လည်းမြန်မာနိုင်ငံကိုလာလည်ရလွယ်ကူတာကြောင့်မြန်မာနိုင်ငံကိုလာလည်ကြတဲ့ခီးသွားဥယေကတရှိန်တိုးတူးတက်လာတဲ့အကြောင်းထောက်ပြထားတာကိုဖတ်ရပါတယ်ရှင်
။ကမ္ဘာမီဒီယာတွေကမြန်မာသတင်းတချို့ကိုမတ်ဤတန်စင်ကကောက်နှုတ်တင်ပြပေးခဲ့တာပါ။မကြာခင်ထုတ်လွှင့်မဲ့ဒုတိယနိုင်ငံဝက်စာအစီအစဉ်တွေကို line to meter 32 40 48တူအပြင် line meter 190 kHz 1905ကနေလည်းတိုးချဲ့နာဆင်နိုင်ပါတယ်။ဒုတိယပိုင်းအစီအစဉ်မှာမြို့သမီးကန္နာတုဒ္ဒဆောင်နဲ့ American တခွင်နဲ့သိပ္ပံနဲ့ဒီပညာအစီအစဉ်တွေကိုလည်းနားဆင်နိုင်ပါပါခင်ဗျာ။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို5ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
mingla ba tot dat shin pya khmyar myama san lo jain minet 6 nai kwe shi ba bi view american tan ga snei ni minet pai let shi thot lwin pe ni de season nwe go minet 9 nai thi tin set pe daw ma phit par de di season nwe go let shi na sin ni ya de line to meter 32 40 48 tu a pye line lat meter 190 kilohertz 1905 ga ba tu che thot lwin pe ni ba de aku dutiya pai season ma ro myo thami kanda ne tuta song le american takwin go na sin ya ma phit pi taip pan ne ni pinya kanda ma le aku lo na sin ya ma phit par de
library တက်ကတူတက်ချင်တဲ့ခလေးလက်ထောင်မှာဆိုပြီးအားရပါပြောလိုက်တာတရားဥမာလက်မထောင်အဲ့ဒါအကုန်လုံးကလေသမားသားသမီးတွေကြီးပဲဆိုတော့အဓိကကတော့သူတို့အနေနဲ့လေသမား
မြန်မာစိုက်ပျိုးရေးလုပ်ငန်းတွေမှာခင်မီနီးပညာတွေအသုံးပြုပြီးဒေါက်တာမြူအောင်ကျော်ရဲ့ကြောကြချက်ကိုမကြခင်နားဆင်ကြရပါမယ်ဒီလိုအစီအစဉ်တွေကအခုအရင်ဆုံးအမျိုးသမီးကဏ္ဍကိုနားဆင်ကြအောင်ပါနယူးယောက်မြို့ခြေဆိုင် The Schwab Foundation ရမုံငွေအဖွဲ့ကြီးက 360ED ပညာရေးအထောက်အကူပြုလုပ်ငန်းရဲ့ CEO အမှုဆောင်ရရှိချုပ်မလှလဝင်းဟာဂျပန်နိုင်ငံ Nikkei Asian Review ကပေးရတဲ့အကောင်းမွန်ဆုံးဖန်တီးထုတ်လုပ်မှုဆုကိုအခုလက်ခံရရှိခဲ့ပါတယ်။သူဟာ2019ခုနှစ်အတွက်လူမှုစွန့်ဦးတီထွင်ထူးချွန်စွာရရှိခဲ့သည့်ဖြစ်ပါတယ်။လုံခဲ့တဲ့15နှစ်ကပညာရေးဝန်ကြီးဟောင်းလဲဖြစ်ရန်ကုန်ဝိဇ္ဇာနယ်ပဋိပန်တက္ကသိုလ်ဒသနိကဗေဒဌာနအငြိမ်းစားပါမောက္ခဒေါက်တာခမောင်ဝင်းဦးစီးထူထောင်ခဲ့တဲ့ Pre-Collegiate Program တက္ကသိုလ် College အကျိုးဝင်ခွင့်လေ့ကျင့်ပေးတဲ့အစီအစဉ်ရဲ့ပထမတုပ်ပွဲရတူလဲဖြစ်တဲ့မလလဝင်းကို Pre-Collegiate Program အကြောင်းတည်ကောင်းစရာတွေနဲ့နေပယ်အသီးသီးမှအမျိုးသမီးတွေရဲ့ကုသဆောင်မှုကအခန်းကဏ္ဍလိုအပ်ချက်တွေနဲ့ပတ်သက်လို့ Dawkins Sowin ကတွေးဆုံမေးမြန်းခဲ့တာကိုဒီသတင်းအတွက်အမျိုးသမီးကဏ္ဍမှာပြန်လည်တင်ဆက်ပေးပါရခင်ဗျာ
Cause it only serves to make me more determined to achieve my final goal.
The liberal arts college ကိုကျွန်တော်ကဟိုတောဖို့ရကျွန်တော်တို့တိုက်တွန်းပေးရပါတော့ liberal arts college ကိုတောဖို့အတွက်တိုက်တွန်းနိုင်တော့ပြီးတော့ဒီမှာဒီမှာလဲ15လလောက်ပေါ့ teacher prepare လုပ်ပေးရ10လကတော့ academically very intensive ဆိုတော့ဒီဘက်9ရက်စတူဒီယိုလေးလုပ်လို့ရတယ်နောက်9လကျတော့ဆဲလာပြီးတော့နောက်9လကျတော့ internship ကိုဟို service လုပ်ရင်းနဲ့ study လုပ်ရတဲ့ဟာမျိုးပေါ့နော်အလုပ်ပြီးရခါမှလည်းညောင်မှာ scholarship နဲ့လျှောက်ပေးတယ်အဲတော့အဲ့ဆိုတဲ့ရဲ့ဒီအတချက်လို့ပြောလို့ရတာကျွန်တော်တို့ drive မှာစားပဲတင်နေလိုက်တာမဟုတ်ဘူးပေါ့နော်ဒီမှာဒီရဲ့လိုအပ်ချက်တွေကိုသိသွားစေအဲ့ sense of belonging နဲ့ sense of ownership ပေါ့နော်အဲ့ဒါတကယ်လို့ပြည့်စလာစေလို့ကျွန်တော်တော့ခင်ယူရတယ်တော်ဒီဘူရီဆီယမော့ဆို education လို့ယူဖို့လာတော့စမရှိရဲ့ဒါပေမဲ့ကိုယ်ကျမှာ internship လုပ်ခဲ့တဲ့အတွေ့အကြုံကြောင့်ကျွန်တော်ကဒီ ESL special aid တို့ ESL ကိုဒီရင်းတို့ကကျွန်တော် minor နေနဲ့ယူပစ်သွားတယ်ပေါ့ဒီလိုပဲကျွန်တော်တကယ်ချင်းနေလဲသူတို့ဒီအလုံးလုံးတဲ့ခါရဲ့ impact ကဟို major ယူတဲ့ခါမှာ impact ဖြစ်တယ်နောက်ပြီးတော့ပြန်လာကြတယ်ပြန်လာပြီးတော့အလုံးလုံးတယ်ပြန်လာပြီးလုံးလုံးတယ်ဆိုတော့ဒီ sense of belonging နဲ့ sense of ownership ရှိတဲ့ခါမှာအဲ sense of responsibility ပေါ့ကျွန်တော်တာဝန်ယူဖို့ကပါလာတယ်ပေါ့နော်။ဒါကတာဝန်နဲ့ဒီကိစ္စဒီပြဿနာကတော့ပြဿနာဒီကိစ္စကတော့ရှင်းရမယ်ဆိုတဲ့ဟာမျိုးယူလာပြီးတော့ပြန်လုပ်ကြရတွေ့ရတယ်။ဒါကတော့ဟိုပုံမှန် international school တွေနဲ့ quarter ချက်လို့တိုးလို့ရရတယ်ပေါ့ဟုတ်။
အဲ့တော့အဲ့ဒီ program ကိုဆက်သွယ်ခြင်းဘယ်လိုဆက်သွယ်ရမလဲစိတ်ဝင်စားတဲ့လူတွေအနေနဲ့ပေါ့နော်ဒီလိုမျိုးနိုင်ငံသားမှပညာသွားသင်ပြီးတော့ကိုယ်နိုင်ငံကိုလည်းကိုယ်အကျိုးပြုခြင်းနဲ့စိတ်ဆန္ဒရှိတဲ့လူတွေအနေနဲ့ဒီအစီအစဉ်ကိုဘယ်လိုဆက်သွယ်လို့ရလဲ
ဟုတ်အဲ့တော့ precollegeprogram.com ဖြစ်နေ .com လား .org လားကျွန်တော်ဒီစားတော့မမှတ်လို့ဟုတ် precollegeprogram jungle ဆိုပြီးတော့လေဒီကမှာရိုက်လိုက်ရပါတယ်ဗျာနောက်ပြီးတော့ Facebook မှာလည်းတို့ဟိုရှိပါတယ်ဟုတ်အဲ့ဒါကအခုဆိုရင်လည်းတို့နှစ်စင်ပေါ့ဟိုတော့non-profit လေ non-profit ဆိုတော့ဟိုအကျိုးမြတ်တော့မရှိဘူးဒါပေမဲ့ကလေးတွေကိုဒီမှာ15နှစ် train နေပြီးတော့ရင်နောက်ထပ်ဒင်ရအကြောင်းနေနဲ့လဲ scholarship vouch လုပ်ပြီးရဲကျူစားပြီးတော့လဲ scholarship ချောက်ပြီးရဲပေါ့အခုတည်းရဲ scholarship တွေလဲတွားကြတာရှိပါတယ်သူကတကယ် academic excellence လို့မျိုးတွလို့ရတယ်ပေါ့နော်ဟိုဈေးမကြီးဘူးအဲဈေးနဲ့တယ်ဒါပေမဲ့လဲသူကဟို entrance exam လို့ရှိတယ်ဆိုတော့ဝင်ရတော့ခက်တယ်ပေါ့ဟုတ်
ဟုတ်ပြီဟိုကနောက်တစ်ခုကလေမြန်မာနိုင်ငံမှာဒီလူဦးရေအရာတွေ့ကြည့်မယ်ဆိုလို့ရှိရင်မျိုးသမီးလူဦးရေကပို့ပြီးတော့များတယ်လေများတဲ့အခါကျတော့ဒါပေမဲ့မျိုးသမီးလူဦးရေကများပေမဲ့လို့တကယ်ဒီအရေးကြီးတဲ့နိုင်ငံရဲ့ဟိုနေရာတွေမှာပေါ့နော်ဥပမာဆိုလို့ရှိရင်ဟိုဒီဝင်ကြီးနေရာတို့ဒီအစိုးရဌာနတွေမှာတော့ပေါ့မျိုးသမီးပါဝင်မှုရခိုင်နှုန်းကတိတ်ကိုနည်းနေတာတွေ့ရပါတယ်ဟိုအလွတ်တော်အမတ်တွေလည်းမျိုးသမီးတွေရှိပါတယ်ဒါပေမဲ့ရခိုင်နှုန်းအားဖြင့်ကြည့်မယ်ဆိုရင်အရန်ကိုနည်းနေတာတွေ့ရတယ်အဲ့ဒါ ဘာကြောင့်လို့ထင်ပါလဲဥမာမြန်မာနိုင်ငံရဲ့ယဉ်ကျေးမှုအရာလားဟိုတခုခုများချွတ်ရွေးနေလို့လားပေါ့နော်တခြားဟိုအမှန်ပြောမယ်ဆိုရင်တော့အမျိုးသမီးရဲ့မျိုးသားရဲ့နေရင်ပေါင်းတန်းပြီးတော့လုံနိုင်ကိုင်းနိုင်တာရှိတယ်ပို့ပြီးတော့လည်းဟိုဖြတ်ထိုးညံတို့ထိုးထွေးညံတို့စာလဲပို့စူးစားကြတယ်အဲ့ဒီဂျားတွေကနေဘာဖြစ်လို့အမျိုးသမီးတွေရဲ့ခန္ဓာထိတ်ကိုရောက်မလာတာလဲပေါ့နော် even ဒီအတိုင်းငံပုံကိုကိုယ်တိုင်ကအမျိုးသမီးဖြစ်နေပေမဲ့လို့လဲဒီမြန်မာအမျိုးသမီးတွေရဲ့ဒီအဆုံးဖြတ်ပေးနိုင်တဲ့နေရာတွေမှာပါဝင်မှုခန္ဓာခံခန္ဓာဘာဖြစ်လို့နည်းနေရလို့ထင်လဲရှင်ဘယ်လိုသုံးသပ်လို့ရပါလဲ
ကျွန်တော်တို့အတွက်လည်းကျွန်တော်ကိုယ်တိုင်လည်းအမျိုးသမီးအလေတယောက်ပေါ့နော်အဲ့တော့ကျွန်တော်တခြား entrepreneur တွေ inspiration ယူပါတယ်ဟုတ်တယ်အဲ့တော့အလေတို့လိုပဲကျွန်တော်တို့ entrepreneur တွေတော့အမျိုးသမီးဟိုဟာတွေနည်းပါသေးတယ်အဲဘာကြောင့်လဲဆိုတဲ့ဟာကတော့ systematically တော့ကျွန်တော်တို့ cripple ဖြစ်နေရတော့မရှိဘူးဒါပေမဲ့ကျွန်တော်တို့ထုံးစံတစ်ခုကတော့အနာရဲနောက်ပြီးတော့ကျွန်တော်တို့ကဖြည့်ပြီးပြီးနေတာများတယ်ပေါ့နော်နောက်ကနေ support လုပ်ပေးခြင်းနဲ့ role ကနေပဲနေပြီးတော့ရှေ့မှာဒီမဲ့အမျိုးသားတွေကိုပဲပံ့ပိုးပေးလို့ရှိရယ်ကိုယ့်အတွက်ကိုတောင်းဆိုရမှာလည်းလည်းဝင်လေးကြတယ်အဲ့တော့ကျွန်တော်တို့ဟိုကိုကိုရိုင်းလည်းဒီသမီးတယောက်လူကြီးပိုင်းရောက်လာတဲ့အခါမှာတွေးပြတာတော့ကျွန်တော်တို့မှာပူတာဝန်ရှိတယ်ပေါ့နော်ကျွန်တော် mental load တယ် mental load တယ်ဆိုပြီးတော့အမေ mental load ယုံနေလည်းမရဘူးပေါ့သူတို့ကိုအာသူတို့က sponsorship ပေါ့သူတို့တော့ပေါ့တောင်းဆိုပေးရမယ်ဘိုင်းနေပါလာပေါ့ mental ကြတော့ဟာဗာလီကတော့ဘယ်လိုကောင်းကြီးဆိုပြီးဟိုပြောပြတဲ့ဟာညွှန်ကြားပေးတဲ့ဟာနဲ့လည်းမရဘဲနဲ့ဒီ behind the door မှာကျွန်တော်တို့ meeting တွေရှိရဲ့အဲ behind the door မှာ very important decision တွေချတဲ့အခါမှာကိုကိုရိုင်းကအမျိုးသမီးကြီးကိုဒီစီးဝင်းလဲကိုဝင်လာနိုင်အောင်မို့လို့ sponsor လုပ်ရမယ်အပိုင်းထိပါရေးကြည့်ရလို့လိုပါတယ်ထင်ထင်ပါတယ်ဒါမှလည်းအမျိုးသမီးကြီးရာ leadership ဘက်ကပူပါလာနိုင်တယ်ပေါ့နော်ကိုယ့်အတွက်မဟုတ်ရင်တော့မှတခြားအမျိုးသမီးတွေကိုပါဒီစီးဝင်းလဲဝင်လာနိုင်အောင်မို့လို့ကျွန်တော်ကြိုးစားပေးရမယ်လို့ထင်တယ်အမျိုးသမီးတွေမှာရှိတဲ့တောင်းပေါ့နောက်တစ်ခုကအမျိုးသားအိမ်မင်းကလည်းသူတို့ကတကယ်ချန်ပီယံကောင်းတွေဖြစ်လို့ရပါတယ်။ဟိုအမျိုးသားအိမ်မင်းကပုံမှန် business ဆန်းောက်ဒီမှာဆိုရင်အမ်ညနေပိုင်းပေါ့နော် business ပြီးသွားရင်ညနေပိုင်းဆက်သွားတဲ့ဟာကဘီယာဆိုင်များတယ်ဘောလုံးဝကြည့်ရများတယ်အဲ့တော့ငင်းလေးတွေကဒီရလည်းမတော့ဘူးဘောလုံးဝလည်းမကြည့်ဘူးဆိုရင်အဲ့ဒါ miss out ဖြစ်ဖြစ်နေတယ်လေနော်အဲ့တော့ business hang out ဒီမှာဆိုလဲပို့ပြီး considerate ဖြစ်တဲ့အချိန်လေးရွေးပြီးတော့လုပ်တာဆိုဒါဒါတွေက decision making mind တွေကအမျိုးသားများနေဆိုသူတို့ကပို့ပြီးတော့ဟိုဖြစ်လို့ရတယ်ပေါ့နော်ဥပမာကျွန်တော်ဆိုရင်လဲဟိုအကျဉာဏ်ဝင်ပြီးတာရှိတယ်ဥပမာကျွန်တော် family ကဟို tax space ဆိုပါတော့ကျွန်တော် mental load တယ်အဲ့ဆိုအမျိုးသမီးပေါင်းတာတွေပါလာနိုင်အောင်လို့ဆိုပြီးတော့သူတို့လုပ်တဲ့ဟိုပေါ့ meet up တွေဆိုရင်ကျွန်တော်အမျိုးသမီးတွေလာနိုင်တဲ့အချိန်မျိုးကျွန်တော် recommend လုပ်တာတော့မကလေးအတွက်ကော်နာလေးတစ်ခုထားပေးပါဒါမှလည်းကျွန်တော်ကိုယ်လည်းကျွန်တော်ကလေးတည်လာနိုင်တယ်ဒါမှလည်းတခြားမိတွေလည်းကော်နာနိုင်တယ်ဆိုတဲ့ဟာမျိုးပေါ့နော်ကျွန်တော်တို့အဲ့အရေးကြီးတဲ့ decision making တွေမှာမျိုးသမီးမပါသေးရင်မျိုးသားတွေကချန်ပီယံလုပ်ပြီးမျိုးသမီးတွေပါလာနိုင်အောင်ဥဆောင်ပြီးတော့ဆက်ဖို့လို့ရတယ်ပေါ့နော်မျိုးသမီးပါလာရင်ဆိုတော့ကျွန်တော်တို့တောင်းအပြည့်ဖြစ်သွားပြီပေါ့နော်တခြားမျိုးသမီးတွေကဒီ CY နဲ့ဝင်လာနိုင်အောင်ပေါ့မဟုတ်ရင်ကျွန်တော်တို့ကဟိုတစ်ဖက်ဆုံးပေါ့နော် Quindy syndrome ဘက်ကိုရောက်တော့နိုင်တယ်ပေါ့ Quindy syndrome ဆိုတော့ကြောက်အောင်မှာပြားပြင်မှာတခါဦးရှိတခြားပြားပြင်မှာလက်မခံတဲ့ပုံစံမျိုးပေါ့နော်အဲ့ဒါမျိုးတော့ကျွန်တော်မဖြစ်စီချင်ဘူးကျွန်တော်တို့အလုပ်မှာဆိုလဲဒါ C level တွေကျွန်တော်အမျိုးသမီးတွေခန့်ထားရှိတယ်တကယ် decision maker တွေထဲမှာဟိုအမျိုးသမီးတွေအများကြီးပါတယ်ပေါ့နော်အဲ့လိုမျိုးတွေဖြစ်လာအောင်ကျွန်တော်တို့ဟို inspiration ကို Google ရိုင်းလဲဆံပြဖြစ်အောင်လုပ်ပြီးတော့ mental load ယုံနေရမကြဘူးလို့ကျွန်တော်ထင်ပါတယ် mentorship က just one thing like the sponsorship ठी ပါ one time ကိုယူရဲလို့ထင်တယ်အဲ့ဒါကြောင့်လဲဒီမြန်မာပြည်ဟိုမှာ new media တွေတိတ်မတွေ့ရသေးရပါဘူးနော်ဟုတ်ကျွန်တော်တို့ကဟို role model အနေနဲ့ ideal ဖြစ်နေလို့မရဘူးဘောနော်သူတို့ကပါအခွင့်အရေးတောင်းဆိုပြီးမှရမယ်ထင်တယ်ဒါကြောင့် new media တွေကကျွန်တော်တို့ဒီလိုမျိုး leadership position တွေမှာပါလာနိုင်တယ်ဟုတ်ဟုတ်ကျွန်တော်သမီးလေးအတွက်ကကျွန်တော်သူ့ကိုသူတခါကျွန်တော်ပြောဘူးလေမမေရဲ့မိမိယောက်ျားလေးဖြစ်ချင်တယ်ဘာလို့လဲမမီးဆိုတော့ယောက်ျားလေးဆိုဘာလို့လုပ်ရရဘာလို့သူပြောတဲ့ဟာတွေကျွန်တော်တခုချင်းစီသူ့ကိုကြံလို့ဖြစ်ပြီးမိအဲ့ဒါမိမိလေးလည်းလုပ်ရတယ်လေဆိုတော့သူမင်းစီရဲ့မှာမိမိလုပ်တာတိတ်မတွေ့ဘူးဆိုတော့ဒီအဲ့ဒါကြောင့်ယောက်ျားလေးဖြစ်ချင်တယ်လို့ပြောအဲ့တော့အရင်ကြီးကြည့်ရတယ်ဆိုတော့မိမိရဲ့ယောက်ျားလေးဂျန်ဒါရီနဲ့အဲ့လိုမျိုးစဉ်းစားပြီးတော့ဟိုဖြစ်เสียမလို့ဘောနော်အရင်ချင်းရှိရင်ဘယ်လိုမျိုးဖြစ်လို့ရရဆိုတဲ့ဟာကိုကျွန်တော်ရှေ့ရလဲကိုယ်ရင်းလဲကြားချင်တယ်ဒါတူကလည်းဟိုပေါ့တခြားအမေတွေတို့လည်းကျွန်တော်ဟိုတိုက်တွန်းချင်တယ်ပေါ့နော်ကျွန်တော်တို့မှာတကယ်ပါဝါတွေရှိပါတယ်ခုနအလီပြောပြလို့ပဲတင်းလို့ပတိဉဏ်ဘာညာပေါ့နော်ကျွန်တော်တို့ချက်ထူးဉဏ်ပိုင်းအရင်ကောင်းတယ်လေဆိုတော့ပုံမှန်စဉ်းစားနေကြ crisis မှာကျွန်တော်တို့က honesty စဉ်းစားတာအရင်ဆုံးတယ်အဲအဲ့လိုဟာမျိုးတွေဆိုရင်တခြားတလေဟို mobile test ကြည့်ရတယ်လေဟိုတခြားတလေချက်သေးတူကအမျိုးသားရဲ့အတွက်ကချက်ရိုက်နေပြီလေကျွန်တော်တို့ဟိုချက်သေးဝင်ပြီးစဉ်းစားလိုက်တဲ့အခါမှာဟို solution ဖြစ်တွေ့သွားနိုင်တယ်လို့ပြောတော့စဉ်းစားမစဉ်းစားနိုင်တဲ့ဘက်ကစဉ်းစားပြီးလို့ရတာဖြစ်တဲ့အတွက်ဟိုသူတို့စဉ်းစားတဲ့ဟာဝိုင်းပြီးတော့ဟို
compatible ဖြစ်အောင်ပေါ့
ဆက်စောင်းပြီးလို့ရတယ်ဟုတ်လို့ပြောလို့ပြီးလို့ရတယ်ဆိုတော့ကျွန်တော်တို့အမျိုးသားတွေလည်း champion လုပ်ကြပါတောင်းဆိုကြပါတယ်နောက်အမျိုးသမီးတွေလည်းအမနာပါနဲ့ပေါ့နော်ဝင်ပြီးတော့ရှေ့ထွက်ပြီးတော့ခုရေးလဲဆိုတောင်းဆိုနောက်တစ်ခုကလည်းတခြားအမျိုးသမီးတွေလည်းဝိုင်းပြီးတော့တောင်းဆိုမယ်ဆိုတော့ကျွန်တော်တို့ဒီwomen leadership and not only business but also politics and not other sector မလိုက်တူလာနိုင်မှာကျွန်တော်ဒီလိုက်မှာစီးပွားမှာကလောကတင်တော့ကျွန်တော်အရင်လီကြရတယ်။ဒါအမျိုးသမီးတယောက်ဖြစ်ပေမဲ့ဒီတကယ်ကိုတိတိကျကျပေါ့နော်လုံထိုင်တဲ့နိုင်ငံလေးပေါ့အဲ့လိုအမျိုးဆိုကျွန်တော်တို့ဒီလိုဒီလိုအရင်ပြန်ပါတယ် You can bend but never break me cause it only serves to make me more determined to achieve my final goal
တော့ကစ်ဆိုဝင်ဒစ်စပီတဲ့အမျိုးသမီးကဏ္ဍကိုပြန်လည်နှာဆင်ခဲ့ရတာပါခုတော့လာမယ့်စနေညတိုက်ရိုက်လေလိုက်မှာဆွေးနွေးကြမယ့်အကြောင်းအရာကိုပြောပြရင်းဖိတ်ခေါ်ခြင်းပါတယ်
ချင်းပြည်နယ်ဘလောဝမြို့နယ်နဲ့ရခိုင်ပြည်နယ်တွင်းမြို့နယ်ရှစ်မြို့နယ်မှာအင်တာနက်ဆက်သွယ်ရေးတွေဖြတ်တောက်လိုက်တာဟာတကယ်ပဲလှုပ်ဆောင်တဲ့လှုပ်ရက်တစ်ခုလို့ကျွန်တော်တို့ VOA သောတာရှင်တွေအနေနဲ့ယူဆပါသလားအခုလိုအင်တာနက်ဆက်သွယ်ရေးဖြတ်တောက်တဲ့အဓိကရည်ရွယ်ချက်ကဘာဖြစ်မယ်လို့ရောယူဆကြပါလဲဒီလိုဖြတ်တောက်တာကနေဘယ်သူတွေကြိုးရှိပြီးဘယ်သူတွေနစ်နာမယ်လို့ပြောနိုင်ပါမလဲအခုလာမယ့်စနေညတိုက်ရိုက်လီလိုင်းအစည်းအဝေးမှာဆွေးနွေးကြရအောင်ပါဒီအစည်းအဝေးမှာတိုက်ရိုက်ပါဝင်ဆွေးနွေးခြင်းသူတွေအနေနဲ့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညမတိုင်ခင်ပို့ထားပေးပါကိုဆွေးနွေးခြင်းတော်ကိုစာသားနဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ်ကြိုတင်ပေးပို့ထားနိုင်တယ်လို့ VOA Facebook မှာလည်းမှတ်ချက်ရေးဆွေးနွေးနိုင်ပါတယ်VOA ဖုန်းနံပါတ်က1-2-3-2-3-2-5-5-5 လေး အီးမေးလ်လိပ်စာက burmese@voanews.com Facebook က VOA Burmese News ဖြစ်ပါတယ်။ဘာဝင်ဆွေးနွေးကြဖို့တော်တော်ရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ
။တရရဲ့လေးလိုက်ဆွေးနွေးကန်းအစီအစဉ်ဒီမှာပါဝင်လို့လဲဆွေးနွေးနိုင်ပါတယ်။ပါဝင်ဆွေးနွေးပါလို့လဲဖိတ်ခေါ်ပါရစေ။အခုတော့ဒီတစ်ပတ်သုတဆုံလင် American တခွင်အစီအစဉ်မှာ Caucasus နဲ့ Primaries အကျိုးရွေးကောက်ပွဲတွေအကြောင်း Dawkins ဆိုဝင်းနဲ့အတူ Matt ညိုညိုလွင်ကအကူအညီပြောပြပေးထားပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုမှာနိုင်ငံရေးပါတီကြီးတွေကသမရလောင်းဘလို့ရွေးချယ်ကြတယ်ဆိုတာနဲ့ပတ်သက်ပြီးတိကောင်းစရာတချို့ကိုဗဟုသုတအဖြစ်ပြောပြမယ်လို့စီစဉ်ထားပါတယ်ရှင်
။သမရလောင်းတွေကိုသက်ဆိုင်ရာပါတီဝင်တွေကမဲပေးရွေးချတယ်ဆိုပေမဲ့ Caucus တွေ Primary တွေစတဲ့ပနာမရွေးချယ်ပွဲတွေနဲ့ရှုံနေတာပဲနားမလည်တော့ဘူး Andy ရေ
။ဒီလိုညွညွရဲ့ American ဖွဲ့စည်းပုံအခြေခံဥပဒေမှာတော့သမရလောင်းရွေးချယ်ဖို့အတွက်အဲ့ဒီ Caucus တွေ Primary တွေလို့ပနာမရွေးချယ်ပွဲတွေလုပ်ရမယ်လို့ပြန့်ထန်းထားတာမရှိပါဘူး။ဒါပေမဲ့နိုင်ငံရေးပါတီကြီးတွေကသမရလောင်းကိုအစဉ်လာရဒီလိုပဲရွေးနေကြတာလေအဲ့ဒီသမရလောင်းပနာမရွေးချယ်ပွဲတွေကို January လကနေစပြီးတော့ June လအတွင်းမှာကျင်းပလိမ့်ရှိတယ်လေ
ကော့ကတ်ဆိုတာကပါလေ Primary ဆိုတာကရောအတူတူပဲလားဆိုတာရှင်းပြပါဦး
primary ဆိုတဲ့သမရလောင်းပနာမရွေးချယ်ပွဲတွေကိုပြည်နယ်အစိုးရတွေနဲ့ခရိုင်အစိုးရတွေကနေကမကထလှုပ်ပြီးတော့ကျင်းပပေးရတာလေပြည်နယ်အများစုကတော့ primary လို့ခေါ်တဲ့သမရလောင်းပနာမရွေးချယ်ပွဲတွေကိုကျင်းပကြတယ်အဲ့ဒီ primary ပနာမရွေးချယ်ပွဲတွေမှာသက်ဆိုင်ရာနိုင်ငံရေးပါတီရဲ့ပါတီဝင်ဖြစ်ဖို့မလိုဘဲနဲ့ကိုကြိုက်တဲ့သူကိုမဲပေးလို့ရတယ်လေ
ကိုပါတီကလူကိုပဲမဲပေးမှတဘာဝကြမှာပေါ့အန်တီရဲ့
အဲ့ဒီလိုလည်းမဟုတ်သေးဘူးလေညညရဲ့သမရအဖြစ်မဲပေးတိုက်တဲ့သူနိုင်ငံနဲ့လူမျိုးအကျိုးကိုဦးစားပေးမဲ့သူဆိုရင်ပါတီဆွဲမထားပဲနဲ့ပါတီဝင်မဟုတ်ပေမဲ့လို့လည်းမဲပေးလို့ရအောင်ဆိုပြီးတော့သက်ဆိုင်ရာပြည်နယ်အစိုးရတွေကစီစဉ်ပေးထားတာပေါ့ဒါပေမဲ့ Caucus လို့ဆိုတဲ့ဒီပါတီရင်းသမရလောင်းပနာမရွေးပွဲတွေကိုနိုင်ငံရေးပါတီကြီးတွေကတည်ကြစီစဉ်တာလေ
ဒါဆိုတော့ Caucus ဆိုတဲ့ပါတီတွင်သမရလောင်းပနာမရွေးပွဲမှာပါတီဝင်ဖြစ်မှမဲပေးရမှာပေါ့နော်မင်းစနာရှင်တွေကသမရလောင်းတွေကိုတိုက်ရိုက်မဲပေးကြတာလားယ
။အဲ့ဒီ Caucasus တွေ ਨੇ primary ပနာမရွေးချယ်ပွဲတွေမှာကိုထောက်ခံခြင်းနဲ့သမရလောင်းကိုတိုက်ရိုက်မဲပေးလို့ရတာမဟုတ်ဘူးညွညွရဲ့
။ကိုထောက်ခံတဲ့လူကိုမဲမပေးဘဲဘယ်သူကိုမဲထည့်ရမှာလဲ
။ American ရွေးကောက်ပွဲစနစ်ကရှင်းပြရတယ်နည်းနည်းတော့လက်ဝင်နေတော့ခဏလောက်တီးခံပြီးနားထောင်ပေါ့နော်။ နိုင်ငံရေးပါတီကြီးတွေကပြည်နယ်တစ်ခုရဲ့လူဦးရေအရေအတွက်လိုက်ပြီးတော့ကိုယ်စားလှယ်ပဏ္ဏယောက်ရွေးမလဲဆိုတာကိုအရင်ဆုံးဖြတ်ရတယ်လေ။အဲ့ဒီကိုယ်စားလှယ်တွေကနေအဲ့ဒီကိုယ်စားလှယ်တွေကထောက်ခံပြီးသားဖြစ်တဲ့သမရလောင်းကိုမဲပေးခြင်းရင်အဲ့ဒီကိုယ်စားလှယ်တွေအတွက်သတ်မှတ်ထားတဲ့မဲပုံးထဲမှာမဲထည့်ရမှာလေ။အဲ့ဒီမှာသမရလောင်းတစ်ယောက်ကိုကိုယ်စားလှယ်အများစုကထောက်ခံရင်အဲ့ဒီသမရလောင်းနိုင်မှာပေါ့နော်။လေပါတီညီလာခံကြီးတွေကျင်းပပြီးတဲ့ခါမှာသမရလောင်းအပြည့်သက်ရွေးချယ်တဲ့နေရာမှာအဲ့ဒီကိုယ်စားလှယ်တွေရဲ့ထောက်ခံမှုမဲရည်အတွက်ကအရေးကြီးဆုံးပဲလေ
သူတို့ရဲ့ပနာမမဲပေးပွဲတွေကလည်းတမျိုးကြီးပါလားနော
်ပါတီတီးသည့်ရဲ့ကိုယ်စားလှယ်တွေထဲမှာလေ pledge နဲ့ unpledge ဆိုပြီးတော့နှစ်မျိုးခွဲထားပြန်ရော pledge ဆိုတာကတော့ပြည်နယ်တီးသည့်ကပါတီတွေရဲ့လှုပ်ထုံးလုပ်နည်းတွေအရာကိုယ်သမရလောင်းကိုပဲထောက်ခံမယ်ဆိုပြီးတော့ဆုံးဖြတ်ထားတဲ့လူပေါ့နော်unpledge ဆိုတဲ့ကိုယ်စားလှယ်တွေကိုတော့ super delegates မဟာကိုယ်စားလှယ်တော်ကြီးတွေလို့လည်းခေါ်ကြတယ်လေသူတို့ကတော့ပါတီညီလာခံကျင်းပတဲ့အခါမှာသတ်မှတ်ထားတဲ့ဂတိပေးထားတဲ့သူတွေကိုမဲပေးရမှာမဟုတ်ဘဲနဲ့ကြိုက်တဲ့သမရလောင်းကိုမဲပေးနိုင်တာပေါ့
ဩဒါကြောင့်ပါတီညီလာခံတွေမှာအဲ့ဒီ super delegate ဆိုတဲ့မဟာကိုယ်စားလှယ်ကြီးတွေကဘယ်သူကိုများမဲပေးမယ်ဆိုတာရင်တထိတ်ထိတ်နဲ့စောင့်ကြည့်ကြတာကိုဒါနဲ့ပြည်နယ်90စလုံးမှာပနမရွေးပွဲတွေလုပ်ကြရမှာပေါ့နော
် primary လို့ခေါ်တဲ့ပြည်နယ်အစိုးရတွေကစီစဉ်တဲ့ပနမရွေးချယ်ပွဲတွေကိုတော့ပြည်နယ်တိုင်းလူလူကကျင်းပတယ်ဒါပေမဲ့ caucuses လို့ခေါ်တဲ့ပါတီတွင်ပနမရွေးပွဲတွေကိုတော့ပြည်နယ်10ခုလောက်မှာပဲကျင်းပနိုင်တာလေကော့ကဆိုတဲ့ပါတီတွင်သမရလောင်းရွေးပွဲတွေကရွေးကောက်ပွဲဥပဒေအရအကျုံးမဝင်ပေမဲ့အစဉ်အလာရသမရလောင်းတွေအတွက်ကတော့အများကြီးထောက်ကူရတာပေါ့ကွယ
်သမရလောင်းရွေးပွဲတွေကိုနိုင်ငံရေးပါတီတွေကဘယ်ချိန်မှစပြီးပြင်ဆင်ကြတာလဲ
သမရရွေးကောက်ပွဲမတိုင်ခင်နှစ်နှစ်လောက်ကစပြီးတော့လှုပ်ရှားကြရတာလေအခုဆိုလို့ရှိရင်သမရလောင်းပနမရွေးပွဲတွေကိုအိုင်အိုဝါပြည်နယ်မှာစတင်တယ်အိုင်အိုဝါပြည်နယ်မှာစတင်တာကတော့ထုံးစံလိုဖြစ်နေပြီပေါ့နော်။နောက်များသောအားဖြင့်အင်ကာနေ့တွေမှာကျင်းပကြတော့ Super Tuesday လို့လည်းခေါ်ကြတယ်လေ။ January လဇန်းကနေ March လပထမပတ်အထိအိုင်အိုဝါပြည်နယ် New Hampshire ပြည်နယ် Nevada ပြည်နယ် South Carolina Florida Maine Colorado Minnesota Missouri Arizona Michigan နဲ့ Washington စတဲ့ပြည်နယ်တွေမှာသမရလောင်းပနာမရွေးချယ်ပွဲတွေကိုဇက်တိုက်ကျင်းပသွားမှာလေ။
သမရရွေးကောက်ပွဲကနိုဝင်ဘာလမှကျင်းပမှာဆိုတော့မင်းဆွေစည်းရုံးမှု9လနီးပါးအချိန်ရတာပေါ့နော်မင်းဆွေစည်းရုံးရဲ့အတွေ့ကုန်ကြစိတ်ကိုရောတက်ဆိုင်ရာပါတီတွေကအကုန်ကြခံလာအန်တီ
American ဘိုတရားရုံးချုပ်ကနေမင်းဆွေစည်းရုံးရဲ့ရန်ပုံငွေနဲ့ပတ်သက်ပြီးတော့ဆုံးဖြတ်ချက်ချမှတ်ထားတာရှိတယ်အစိုးရအနေနဲ့ကော်ပိုရေးရှင်းကြီးတွေနောက်အလုပ်သမားတမကကြီးတွေကနေထောက်ပတ်မဲ့ဓာတ်ရိုက်ထည့်ဝင်မဲ့ရန်ပုံငွေကိုကန့်သက်ခွင့်ပြုထားတယ်။ဒါပေမဲ့တီးကြလွတ်လပ်တဲ့အဖွဲ့အစည်းတွေတတိပုဂ္ဂလတွေအနေနဲ့ပံ့ပိုးတာတွေကိုတော့အစိုးရအနေနဲ့ကန့်သက်လို့မရဘူးတဲ့။ Citizen United လို့ခေါ်တဲ့တမယိုးကြဝါဒီနိုင်ငံရေးအဖွဲ့တစ်ဖွဲ့ကနေပြီးတော့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကိုတရားစွဲဆိုခဲ့တာကြောင့်ဗဟိုတရားရုံးကနေပြီးတော့ဆုံးဖြတ်ချက်ချခဲ့ရတာလေ။ဒါကြောင့်မလို့ Super PAC လို့အတူကောက်ခေါ်တဲ့ Political Action Committee နိုင်ငံရေးစည်းရုံးလှုပ်ရှားတဲ့အဖွဲ့တွေအတွက်ကတော့သူတို့ထောက်ခံတဲ့သမရလောင်းတွေကိုအကန့်အသတ်မရှိရန်ပုံငွေတွေထည့်ဝင်နိုင်တယ်လေ
။သမရလောင်းတွေမဲဆွယ်စည်းရုံးတဲ့ဈေးကလည်းဒေါ်လာတန်းနဲ့ချီနေတာပဲနော်။ဒေါ်ပါသေးရဲ့အကန့်အသတ်မရှိလှူမဲ့ Super PAC တွေရှိနေလို့ပေါ့။အ
ော်သူတို့ကလည်းသူတို့အကျိုးစီးပွားအတွက်ကောသူတို့ယုံကြည်ရာနယ်ပယ်တွေမှာစွန့်ဆောင်ပေးနိုင်မဲ့သူကိုသမရဖြစ်အောင်ပုံရောပေးကြတာပေါ့ကွယ်2012ခုနှစ်ဒိုမာလာမှာကျင်းပမဲ့ American သမရရွေးကောက်ပွဲမှာရှင်ပြိုင်နိုင်ဖို့အတွက် Republican နဲ့ Democrat ပါတီညီလာခံကြီးတွေကနေသမရလောင်းတွေကိုရွေးချယ်ပေးကြမှာဖြစ်ပါတယ်။ဒီသတင်းပတ်အတွက်သုတဆုံတဲ့ American တခွင်းစီစဉ်ကိုဒီမှာပဲရန်နာခွင့်ပြုပါရှင်။
သူတဆောင်လဲအမေရိကန်တခွင်းကိုနားဆင်ခဲ့ရတာဖြစ်ပါတယ်အခုဒေါ်ခင်မျိုးသက်စီစဉ်တင်ဆက်ပေးနေတဲ့သိပ္ပံတည်ပညာကဏ္ဍပြန်လဲထုတ်လွှင့်ချက်ကိုနားဆင်ရပါမယ
်မြန်မာနိုင်ငံဟာစတူယန်မိုင်2,600ကျော်ကျယ်ဝန်းပြီးလူဦးရေကတန်း90ကျော်ပါတယ်2015တကောင်စင်းအရလူဦးရေထက်ဝက်ကျော်ဟာအသက်28နှစ်အောက်ဖြစ်ပြီးအများစုကအသက်5နှစ်ကနေ14နှစ်အထိမှရှိတာမို့သူတို့ရဲ့လူအားကိုသုံးနိုင်မဲ့နောက်15နှစ်အကြာမှာ
မြန်မာနိုင်ငံရဲ့လှုပ်အားကအတော်ကိုအားတက်စရာပါကျေပြောတဲ့မြေနဲ့အတူတောင်သူလယ်သမားအများစုရှိတဲ့မြန်မာနိုင်ငံမှာလူငယ်တွေစိုက်ပျိုးရေးကိုစိတ်ဝင်စားလာစေဖို့ဘာတွေလုပ်ပေးနိုင်လဲဆိုတာကြည့်ရအောင်ပါ American ပြည်တော်စု California ပြည်နယ် UC Davis တက္ကသိုလ်မှာစိုက်ပျိုးရေးနဲ့ကြီးလက်ဖွံ့ဖြိုးရေးဆိုင်ရာပညာသင်ယူခဲ့တဲ့ဒေါက်တာမျိုးအောင်ကျော်ကတော့
ဒီအမေရိကန်မှာကျွန်တော်ကယ်လီဖိုးနီးယားပြည်နယ်မှာဆက်ကရမန်တို valley ဆိုတာရှိတယ်သူတို့စပားတွေဆိုင်တော့အဲ့မှာအချို့ farm family တွေရှိတယ် generation line နေအဲ့မှာလူငယ်တွေကနောက်ပိုင်းကျတော့စိတ်ဝင်စားမှဆိုတော့လေအဲ့ကျွန်တော်တို့ဒီ UC Davis လေဘွားတက်ခဲ့တဲ့ University of California Davis က rice နဲ့ပတ်သက်တဲ့ဌာနပေါ့ဒီ young generation farmers တွေကို activities တွေ workshop တွေတွေသူတို့လုပ်ပြီးတော့သူတို့အဲ့ဒါဒီနဲ့ဆွဲဆောင်ပြီးတော့ဒီ generation ကိုတဖြည်းဖြည်းတဖြည်းဖြည်းဒီပညာပိုင်းရောတို့ရဲ့ attitude တိုင်းတွေပါတိုးတက်အောင်အကြခဏ activity တွေလုပ်ပေးတယ်ဒီကျွန်တော်တိုင်းပြည်ကြလဲကျွန်တော်အဲ့လိုလေးလုပ်ပြီးကောင်းပါပဲပေါ့နော်ကျွန်တော်အားလေးတွေးမိတာပါ
ဟုတ်ကဲ့ဆက်ဆက်ကရမန်တိုမှာလူငယ်တွေကိုစိတ်ဝင်စားလာအောင်လုပ်တဲ့နည်းလေးတွေဘယ်လိုတွေလုပ်လဲနည်းနည်းပြောပြပေးပါစေ
သူတို့ကျောင်းနေမှာလဲကျွန်တော်တွေ့တယ်ဗျာကျောင်းနေဆို elementary တွေမှာ school gardening တွေသူလုပ်တယ်တခါလေးများအဲ့သူတို့ကျောင်းနေမှာဒီတမန်ကလေးတို့ညီကြီးမရှိတဲ့နေရာတွေမှာမှသူကတီချွိုင်းပေါ့နော်ညီစွေးကို18နဲ့လှုပ်ပြီးအဲ့ထဲမှာအပင်ဆိုင်ပြီးတော့ပေါင်လေးတွေအတူလေးတွေလို့ဖြစ်အောင်လုပ်ပြီးအပေါ်က frame လေးတွေနဲ့အပင်လေးတွေဆိုင်အဲအဲ့လိုမျိုးလေးတွေတဲ့သူတို့ဆွဲဆောင်ပြီးတော့ curriculum မှာထည့်တာလေးတွေလည်းတချို့တွေ့တယ်ပေါ့နော်အဲနောက်ပြီးတော့ကျွန်တော်တို့ဒီတကယ် working operation level မှာတော့ young generation farmer တွေကိုသူတို့ကပုံမှန် workshop တွေလုပ်တယ်အထူးသဖြင့် production technology တို့နောက် nutrient management တို့သူတို့ဒီ science of acai juice နဲ့ပတ်သက်တဲ့ဟာသူတို့ဒီမှာကြတော့မြေအကျယ်ကြီးဆိုတော့သူတို့ site တဲ့စနစ်ကတော့ပမာပြည်နဲ့တော့မတူဘူးပေါ့ဒါပေမဲ့ကျွန်တော်တို့လည်းအတွေ့အကြုံတွေအများကြီးရပါတယ်အထူးသဖြင့်ဒီလေရင်နဲ့မျိုးစီချတဲ့မျိုးစီခဲတဲ့ကိစ္စတွေလေအဲ့ဒါမျိုးလေးတွေပေါ့နော်နောက်ပြီးတော့မျိုးရောစာကိစ္စတွေအပင်ရယောဂကိစ္စတွေသင်ပြီးတော့နောက်တစ်ခုကသူတို့မှာအဓိကအဲ့ machinery ဘိုင်းတွေသုံးရတယ်ရမ်းမြတဲ့ခိုင်းတာသူတို့ရဲ့ safety ပေါ့နော်ဘီအန်ဒီကင်းရှင်းရဲ့အတွက်ကိုတတိထားမယ့်ဟာတွေနောက်ရသူအဲ့ရ resource လုပ်တဲ့သူရဲ့ဒီ tractor ဒီမှာဘယ်လိုလှုပ်လိုက်တဲ့အတွက်ကြောင့်ဘယ်လောက်ထိဘေးရန်ကြီးကင်းသွားသလဲနောက်သူရဲ့ခံချက်ပေါ့နော်ခံချက်ကဘယ်လိုအနေထားမျိုးရှိတဲ့အတွက်ကြောင့်မလို့ဒီလိုမောင်းရင်ဘယ်လိုပြူဆိုင်ရမလဲအဲ့အရာမျိုးလေးတွေနဲ့သူတို့သင်ပြီးသွားတာကျွန်တော်တွေ့ခဲ့ရတယ်
။အောင်မြင်လားတွေ့ရလားဆက
်အောင်မြင်လားဆိုတော့ကျွန်တော်အနေနဲ့ဒီကတော့ assessment လုပ်ခွင့်တော့မရဘူးဒါပေမဲ့အဲ့မှာသူက generation က mix ဖြစ်သွားတာပေါ့လူကြီးနဲ့လူငယ်တွေဆိုတော့အဲ့မှာသူတို့ရဲ့တွေ့ကြုံနဲ့ idea တွေ exchange လုပ်လို့ရတယ်။နောက်ပြီးတော့တူနဲ့တူလည်းပို့ပြီးတော့ရင်းနှီးတဲ့အခါကျတော့ဥမာကလေးတွေဆိုရင်ဝင်လာတဲ့အခါကျတော့သူတို့အနေနဲ့ဒီအပေါ်မှာရှိန်လာလဲပါမယ်။နောက်ဒီဤပညာပိုင်းတွေကိုပထမပိုင်းတော့သူတို့ဇာမဝင်ခေါ်ပါပေါ့။သူရင်ပါတဲ့မရောက်တာပေါ့။အဲ့ဒါကိုတဖြည်းဖြည်းဒီဘက်ကတက္ကသိုလ်ပိုင်းရောနောက်ပြီးတော့ဒီလယ်သမားကြီးတွေရောအကုန်လုံးဆဲဆောင်စီရုံပြီးတော့သူတို့ဒီမျိုးဒီ community လေးကအပြည့်ပြည့် atmosphere လေးကကောင်းလာတာပေါ့နော်အဲ့လိုကောင်းလာရင်လည်းတပြည့်ပြည့်သူတို့ရဲ့ attitude တွေပြောင်းလာအောင်ဖြေရုံနဲ့သဘောလို့ကျွန်တော်မြင်ပါတယ
်မြန်မာနိုင်ငံမှာကျတော့ဆရာဘယ်လိုပုံစံမျိုးလုပ်ရင်ကောင်းမယ်လို့မြင်လဲဆရာ
ကျွန်တော်မြန်မာနိုင်ငံပြန်ရောက်တော့ကိုနာခေဖြစ်တော့ကျွန်တော်ကွင်းညံငုံဘက်မှာတော်ကြောင်ဆိုရရွာလေးပေါ့နော်အဲအဲ့မှာကျွန်တော်တပည့်လေးကကျောင်းလေးတစ်ခုလုပ်နေတယ်အခုဆိုရင်ခြေထဲ8-9-10ပေါ့300ပတ်ဝန်းကျင်လောက်ရှိသွားတယ်တခါလေးအဲ့ဒီစားလေးသွားပြီးအဲ့ကလေးလေးတွေကို motivation နေနဲ့ထော်ပြပွဲလေးတွေကျွန်တော်လုပ်လုပ်ပေးတယ်တည့်ရက်မှာကျွန်တော်ကကလေးတွေရဲ့သူ့ညီမချက်ကလေးတွေပါရှိတယ်ဆိုတော့သိကျင်တော့ကျွန်တော်က cyberry တက္ကသိုလ်တက်ချင်တဲ့ကလေးလက်ထောင်မှာသူအားရပါပြောလိုက်တယ်တရားမှလက်မထောင်အဲ့ဒါအကုန်လုံးကလေသမားသားသမီးတွေကြီးပဲနောက်ပိုင်းကျွန်တော်ပြန်သုံးတတ်တာပေါ့နော်ဆိုတော့အဓိကကတော့သူတို့အနေနဲ့လေသမားမိဘတွေကသူတို့တွေ့နေရတဲ့သူတို့ရဲ့လူမှုဘဝတွေကခက်ခက်ခဲခဲရုန်းခါရတယ်သူတို့မှာပတ်ဆံလဲမလောက်မငါချင်းရဲကြတယ်သူတို့အားချလောက်အောင်မရှိဘူးပေါ့နော်အဲ့ခါကျတော့သူတို့အနေနဲ့ဒီမိဘအဲ့လိုဖြစ်နေတော့သူတို့ဒီကြောင်းတဲ့ရောသူချမ်းသာမလားဆိုတော့အတွေးပေါ့နော်ဒါလေးတွေကရှိလာနိုင်တော့ အဲ့ဒါလေးတွေကကျွန်တော်တို့ကတော်တော်ကိုစိတ်ထဲမှာအမှတ်တရဖြစ်သွားတယ်။အဲ့ဒါနဲ့ဒီလိုစိုက်ရေးပြူရေးကိစ္စတွေတိုက်တန်းပြီးတော့ကျွန်တော်ကူညီတဲ့အခါကျတော့အဓိကပါလဲဆိုတော့အခုခါမှာဒီစိုက်ရေးပြူရေးကိစ္စတွေကပြည့်ချက်ကပါလဲမဒီရတဲ့စည်းကွက်ပေါ့နော်။လုံတိုင်းတစ်ခါကြီးမဖြစ်ကြဘူးလေ။နောက်ပြီးတော့နှိအချက်ကပါလဲဆိုတော့တဘာဝပတ်ဝန်းကျင်တဘာဝ BNA ရဲ့ထိခိုက်မှုတွေကလည်းသူတို့အတွက်ကတကယ်ကိုလုံးတလောက်မပေါက်တဲ့ဟာတွေရှိလာတယ်။သုံးချက်ကတော့ဒီလေယာဉ်လုပ်ငန်းဆိုတာမျိုးကအချိန်နဲ့ခါနဲ့လုပ်ရတယ်၊နောက်ယာတီကိုမှီလုပ်ရတယ်၊နောက်နေဘူးဆက်ကားလုပ်ရတယ်၊ပင်ပန်းကြရတယ်ပေါ့နော်။အဲပင်ပန်းပြီးတော့ကျိုးမြက်ကလည်းတစ်ဖက်ကမရှိ။ဒါတွေကသူတို့အတွက်ကမဲ့လုံးလို့မဖြစ်ဘူး။ဒီချက်ကတော့ဘာလဲဆိုတော့သူတို့မှလုံရင်းလုံရင်းနဲ့မြုပ်တာပေါ့နော်။အဲ့လိုဝင်ငွေနဲ့ထွက်ငွေသူတို့မှမထင်ကြိမ်တဲ့အပိုင်းတွေရှိတယ်။တစ်ဖက်ကလည်းဇူရရဲ့ဒီယာဒီလိုက်အမတော်ကြီးတွေပြီးနံချင်းငွေတွေပေါ့။ဒါရီကပဲလေရောက်လာပြီဆိုသူတို့အနေနဲ့တခြားတလွဲတွေတုံးတာတွေလည်းရှိတယ်။အဲအဲ့ခါကျသူတို့မှကျွေးမီနဲ့ပတ်သက်တဲ့ဝင်လို့ဝင်မှုတွေကလည်းများများလာတဲ့ခါကျတော့သူတို့ရွေးစရာလမ်းကပါလဲဆိုတော့ပြောင်းရတော့မယ်ဆိုတော့အဲ့လိုအခုခါမှာကျွန်တော်လူငယ်တွေလုံနိုင်ကြတဲ့ walking force ကဟိုမြို့ပြတွေရောက်သွားတယ်ပြီးလို့ရှိရင်နိုင်ငံတကာကိုစွန့်စားရတဲ့အပိုင်းတွေဖြစ်သွားတာပေါ့နော်။ဒါကြောင့်မလို့ကျွန်တော်အနေနဲ့ကတော့ဒီဟာကိုဘယ်လိုသူတို့ပြောအောင်ဘယ်လိုလုပ်မလဲဆိုတော့ကျွန်တော်စဉ်းစားလိုက်တော့ပြောအောင်ဆိုလို့ရှိရင်သူတို့ပတ်ဆိုင်ရဖို့တုတ်ပြရမှာပေါ့နော်။အဆိုင်ရဘူးသူတို့တက်တော့တက်တာနဲ့လောက်ဖို့ကကျွန်တော်တို့ကဒီနည်းပညာပိုင်းတွေကိုတည်ချာနားလည်အောင်ကြီးညက်အောင်ကျွန်တော်တို့ပြီးမယ်ပြီးလို့ရှိရင်တက်တော့တက်တာပေါ့ ease of operation ပေါ့ဒါမျိုးလေးတွေကိုလုံနိုင်တဲ့အခြေအနေလေးကြီးဖန်တီးရမှာပေါ့နော်
ဒေါက်တာမျိုးအောင်ကျော်ပါဒီသတင်းဖတ်အတွက်သိပ္ပံတဲ့နည်းပညာကဏ္ဍကိုဒီမှာပဲပြန်လာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်နော်
တော့ကင်ပြတဲ့စီစဉ်ထုတ်လွှင့်ပေးနေတဲ့သိပ္ပံနဲ့နည်းပညာအစီအစဉ်ကိုနားဆင်ခဲ့ရတာပါအခုမနက်ပိုင်းထုတ်လွှင့်ပေးခဲ့တဲ့တနားရီအစီအစဉ်အစားဆုံးကိုမနက်၈နာရီကနေ၉နာရီအထိလိုင်းဒိုမီတာ20 kHz 15.33 လိုင်းဒိုမီတာ25 kHz 11.83 လိုင်းဒိုမီတာ32 kHz 9.35တို့ကနေပြန်လည်နားဆင်နိုင်ပါတယ်ခင်ဗျာအခုတော့စနေနေ့မနက်ခင်းသတင်းအကျဉ်းချုပ်ကိုကိုဇော်ဝင်းလိုင်းကကြေညာပေးပါမယ်
တရုတ်နိုင်ငံပါဝင်ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရတဲ့နိုင်ငံတွေကိုအမေရိကန်ပြည်ထောင်စုကဒေါ်လာတန်100အထိအကူအညီပေးဖို့စဉ်းစားနေကြောင်းအမေရိကန်နိုင်ငံရဲ့ဝန်ကြီးမိုက်ပွန်ပေယိုကပြောကြားလိုက်ပါတယ်။အဲဒီငွေပမာဏအပြင်ပိုလီကအမေရိကန်တွေလူတန်းကြတဲ့တန်ပေါင်းများစွာသောဒေါ်လာတွေကိုကြီးကြီးအပြင်ဒီဗိုင်းရပ်စ်ပိုးကူးစက်ပြန့်နှံ့မှုကိုအမေရိကန်ကဥဆောင်တုံ့ပြန်နေတယ်ဆိုတာကိုပြသလိုက်ခြင်းဖြစ်ကြောင်းလည်းဝန်ကြီးပွန်ပေယိုကပြောပါတယ်။တရုတ်နိုင်ငံဝူဟန်မြို့ကဆေးရုံတစ်ခုထဲမှာတင်ဇန်နဝါရီလအတွင်းလူနာတွေထံကနေကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ခံရသူဆေးဝန်တန်း40အထိရှိခဲ့ကြောင်းလေ့လာချက်တစ်ခုကတွေ့ရှိခဲ့ပါတယ်။ခွဲစိတ်ခန်းကိုပို့ခဲ့ရတဲ့လူနာတယောက်ကနေကျန်းမာရေးဝန်ထမ်း10ယောက်လောက်ထိကူးစက်ခဲ့တယ်လို့ယူဆကြောင်းလည်းဝူဟန်တက္ကသိုလ်ကဇုံနန်းဆေးရုံကဆရာဝန်တွေကရေးသားပြုစုပြီးအမေရိကန်ဆေးပညာအသင်းချာနယ်မှာဖော်ပြခဲ့တဲ့လေ့လာချက်မှာဖော်ပြထားတာပါ။ဒီချိန်ထဲမှာပဲကိုရိုနာဗိုင်းရပ်စ်ကူးစက်မှုကြောင့်ဟူဘေးပြည်နယ်မှာသေဆုံးသူ81ယောက်ထပ်တိုးလာရကစုစုပေါင်းသေဆုံးသူ918ယောက်ရှိသွားပြီဖြစ်ပြီးဖြစ်ကြောင်းလည်းပြည်နယ်ကျန်းမာရေးကော်မရှင်ကကြေညာခဲ့ပါတယ်။ကျွန်းနယ်ကမှာဖြစ်နေတဲ့ကိုရိုနာဗိုင်းရပ်စ်ကြောင့်နှာခေါင်းစည်းနဲ့လက်အိတ်တွေရှားပါမှုနဲ့ရင်ဆိုင်နေရပြီးဈေးနှုန်းတွေလည်းတက်သွားတဲ့အတွက်ကမ္ဘာစည်းကွက်ကိုရက်ခတ်မှုတွေရှိလာနေကြောင်းWHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကပြောပါတယ်နှာခေါင်းစည်းနဲ့လက်အိတ်ဝယ်ယူမှုနှုန်းဟာတရားရခိုင်နှုန်းမြင့်လာတယ်လို့ဆိုပါတယ်အမေရိကန်ကွန်ဂရက်စ်လွှတ်တော်မှာသမ္မတဒေါ်နယ်ထရန့်နိုင်ငံတော်အခြေပြမင်းကွန်းပြောကြားစဉ်မင်းကွန်းဆော်ရမစ်တူကိုလွှတ်တော်ဥက္ကဋ္ဌနန်စီပလိုစီကဆုတ်ဖြဲခဲ့တာဟာဥပဒေချိုးဖောက်တဲ့လုပ်ရဖြစ်တယ်လို့သမ္မတဒေါ်နယ်ထရန့်ကပြောကြားလိုက်ပါတယ
်စနေနေ့မနက်ခင်းထိတ်တန့်ရောက်နေတဲ့သတင်းအကျဉ်းချုပ်ကိုကိုဇော်ဝင်းလှိုင်ကကြေညာပေးခဲ့တာပါဒီမနေ့အတွက်အစီအစဉ်ထုတ်လို့ရေးမှုကကိုညာဝင်းအောင်ဖြစ်ပြီးအင်ဂျင်နီယာကတော့Keith Holmes ဖြစ်ပါတယ်အစီအစဉ်မျိုးကကျွန်တော်ရေမထော်ပါဒီကနေ့ညနေပဲ6နိုင်ခွဲကနေ9နိုင်အထိထုတ်လွှင့်မဲ့အစီအစဉ်တွေကို Light to Meter Second Light to Meter 19နဲ့ Light to Meter 25တို့ကနေတန်လွှင့်ပေးမှာဖြစ်ပါတယ်ပြည်ဝင်နားဆင်တဲ့အတွက်ကျေးဇူးပါသောတာရှင်များနဲ့တကွာမြန်မာပြည်ပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေ
This program has come to you from the Voice of America, Washington.